Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဧပြီလ5ရက်ဗိုလ်ရုနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုရဲ့မြို့တော် Washington DC ကနေ9လုံးမီတာ30နှစ်40 49ရုနဲ့အတူ VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မမရှင်ဆီးရီးယားနိုင်ငံမြောက်ပိုင်းအစ်ဒလစ်ပြည်နယ်ကမြို့တစ်ခုအပေါ်အစိတ်တန်းငွေနဲ့တိုက်ခိုက်ခံရတဲ့အတွက်ကလေးငယ်တွေအပါအဝင်အများအများသေဆုံးခဲ့ပါတယ်တခါတနင်္လာနေ့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မြေအောက်ရထားပေါ်မှာအသေးခံဘုံးခွဲခဲ့သူဟာကာဂစ္စတန်နိုင်ငံမှာမွေးဖွားခဲ့သူရုရှားနိုင်ငံသားဖြစ်တယ်လို့ရုရှားစုံစမ်းရေးမှုတွေကပြောပါတယ်အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနောက်ဆုံးရသတင်းတော်တွေကိုတင်ဆက်တဲ့အထက်မှာဆိုရင်တော့
ဒီခီးစဉ်ကတော့ကျွန်တော်တို့ဒီလ6ရက်နေ့ကနေပြီးတော့7ရက်နေ့ဒီကောင်းတော့ဖြစ်ပါအခါကျွန်တော်တို့
နိုင်ငံတော်သမ္မတကြီးဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံယုံပြောခွင့်ရဥဇော်ထေပြောဆိုသွားတာဖြစ်ပါတယ်ဒီကြောင့်အသေးစိတ်နောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်တရုတ်သမ္မတကြီးရှီကျင်းပင်အမေရိကန်ခီးစဉ်နောက်ပြီးတော့ကရင်အစည်းအရုံး KNU အဖွဲ့ရဲ့16ကြိမ်မြောက်ကွန်ကရစ်ခေါင်းဆောင်တွေရွေးကောက်တင်မြှောက်ကြမယ်အလားအလားစတာတွေကိုတင်ဆက်ပေးမှာဖြစ်တယ်လို့အတားနှစ်ဦးကာလ VOA ရဲ့လက်ဆောင်ဗကြံတီးတပုတ်နဲ့လည်းဖြောပြအောင်မှာဖြစ်ပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေထုတ်ဖို့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုညံဝဲအောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းအစ်ဒလစ်ပြည်နယ်ကဒဘုံတွေထိမ့်ချုပ်ထားတဲ့မြို့တစ်ခုအပေါ်စီးရီးယားအစိုးရတပ်တွေဒါမှမဟုတ်ရုရှားစစ်လေယာဉ်တွေကနေအစိတ်တန်းငွေတွေနဲ့တိုက်ခိုက်ခဲ့တယ်လို့စီးရီးယားအရေးစောင့်ကြည့်နေသူတွေအရက်သားကာကွယ်ရေးလှုပ်ရှားနေသူတွေကပြောလိုက်ပါတယ်အစိတ်တန်းငွေကြောင့်သေဆုံးသူ100လောက်ရှိပြီးတော့နာမကျန်းဖြစ်နေသူဟာ350ကျော်တယ်လို့စီးရီးယားပြည်သူတွေကိုကူညီစေကူတာပေးနေတဲ့အဖွဲ့နဲ့လူသားချင်းစာနာကူညီနေတဲ့တပ်ပေါင်းစုအဖွဲ့ကြီးကပြောပါတယ်6နှစ်ကြာပြည်တွင်းစစ်ပွဲအတွင်းမှာအဆိုးဆုံးတိုက်ခိုက်မှုဖြစ်တယ်လို့စီးရီးယားအစိုးရဆန့်ကျင်ရေးလှုပ်ရှားသူတွေဘက်ကဖော်ပြပြောဆိုပါရယ်။ကြောက်မက်ဖွဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကြီးဖြစ်တယ်လို့စီးရီးယားအမျိုးသားညွန်မောင်းဖွဲ့ကလည်းပြောပါရယ်။အစိတ်တန်းငွေနဲ့တိုက်ခိုက်တယ်ဆိုတာကိုရုရှားကပြက်ပြက်သားသားညင်းပါရယ်။စီးရီးယားအစိုးရကလည်းပြည်သူတွေအပေါ်ဓာတုလက်နက်ကိုမသုံးဘူးလို့ညှင်းဆန်ခဲ့ပါရယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့မနေ့ကျရင်အရေးပေါ်ဆွေးနွေးမှာဖြစ်ပါရယ်။ခန့်ရှိခေါင်းမျိုးအပေါ်လေချောင်းကနေတိုက်ခိုက်ခံရပြီးဖြစ်ခဲ့တဲ့အခြေအနေကိုကုညီကယ်ဆယ်ရေးလုပ်ပင်းနေတဲ့အတိုက်ခံ White Helmets အဖွဲ့ကဗီဒီယိုပုံတွေတင်ခဲ့ပါတယ်။အသက်ရှူရခက်ခဲနေတဲ့ကလေးတွေလူကြီးတွေအပြင်ကလေးတချို့ရဲ့အလောင်းတွေကိုလည်းဗီဒီယိုထဲမှာမြင်ရပါတယ်။တချို့ကတော့အောက်ဆီဂျင်မျက်နှာဖုံးကူညီနဲ့အသက်ရှူနေကြတာကိုတွေ့ရပါတယ်။တိုက်ခိုက်မှုခံရပြီးမိနစ်ပိုင်းအတွင်းမှာပဲအသက်ရှူကျတာပြုတ်အနာမူးမေ့လဲတာတွေဖြစ်ကုန်ကြတယ်လို့လန်ဒန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကလည်းပြောပါတယ်။တေဆုံးသူတွေထဲမှာကလေး၁၀ယောက်ထဲမှနေပါတယ်လို့ဆိုပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ဆီးရီးယားပြည်သူတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်မှုအပေါ်ပြစ်တင်ရှုံချတယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးပဂတိအနေအထားအရသမ္မတဘာရှောင်းအယ်အာဆတ်ဟာဆီးရီးယားခေါင်းဆောင်ဖြစ်တယ်ဆိုတာလက်ခံထားတယ်လို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားရမြေအောက်ဘူဒါယုံတစ်ခုမှာတနင်္လာနေ့တုန်းကဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကျူးလွန်သူဟာကာဂစ္စတန်နိုင်ငံဘွားဇာလီလော့ဖ်ဆိုသူဖြစ်တယ်လို့ရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဖောက်ခွဲမှုကြောင့်တည်ဆုံးသူ14ဦးရှိနေပြီးဒါဇင်နဲ့ချီတန်းအားရထားသူတွေဟာစိုးရိမ်ပွဲအခြေအနေမှာရှိနေပါတယ်။အသေးခံဘုံးခွဲသူလို့တန်တရားရှိသူအသက်22နှစ်အရွယ်ဇာလီလော့ဖ်ရဲ့ဓာတ်ပုံကိုရုရှားရဲတွေကထုတ်ပြန်ထားပါတယ်။သူကိုကာဂစ္စတန်နိုင်ငံအိုရှ်မြို့မှာမွေးဖွားခဲ့ပြီး2011ခုနှစ်မှာရုရှားနိုင်ငံသားဖြစ်လာခဲ့တာပါ။ဇာလီလော့ဖ်ဟာကာဂစ္စတန်ဇာတိဖြစ်ပြီးအသေးခံဘုံးခွဲသမားဖြစ်ကြောင်းနောက်ပိုင်းမှာရုရှားနိုင်ငံသားအဖြစ်ခံယူသွားသူဖြစ်ကြောင်းကာဂစ္စတန်နိုင်ငံယာယီဝန်ကြီးကရုရှားနိုင်ငံယာယီဝန်ကြီးနဲ့မော်စကိုမြို့မှာတွေ့ဆုံခြင်းအတီးပြုပြောကြားပါတယ်။ဇာလီလော့ဖ်ဟာစိန့်ပီတာစဘတ်ကနောက်ထပ်မြေအောက်ဘူဒါတခုကိုဖောက်ခွဲတိုက်ခိုက်ဖို့ကြံစီခဲ့ပြီးမပေါက်ကွဲသေးတဲ့ဘုံးတလုံးကိုအာနာပိုင်တွေကရှာတွေ့ခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သူတို့လက်ချက်ပါလို့ပဲဖွဲ့စည်းကမှထုတ်ပြန်ပြောဆိုတာမရှိသေးပေမဲ့ IS သွေးကြွတွေနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုအာနာပိုင်တွေစုံစမ်းနေစေဖြစ်ပါတယ်။ဒ ီအဖြစ်ဆိုးနဲ့ပတ်သက်လို့ကမ္ဘာတစ်လွှာကတရုတ်ဘရာဇီးနဲ့ဥရောပခေါင်းဆောင်တွေဝန်ထမ်းကြောင်ထုတ်ဖော်ပြောဆိုကြပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတရုရှားပူတင်နဲ့ဒီဖုန်းတယ်လီဖုန်းဆက်သွယ်ပြောကြရမှာတိုက်ခိုက်မှုနဲ့ပတ်သက်ပြီးတုံ့ပြန်အရေးယူရမှာအပြည့်အဝကူညီသွားမယ်လို့ပြောပါတယ်
American သမ္မတဟောင်းဘရက်အိုဘားမားရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းဆူဇန်ရိုက်စ်ဟာပြီးခဲ့တဲ့နှစ်တုန်းကသူ့ရဲ့အကြံပေးတွေနဲ့နိုင်ငံသားတွေစကားပြောတာကိုကြားဖြတ်ခိုးနှားထောင်ပြီးတော့နိုင်ငံရေးအကျိုးအမြတ်ရဖို့အဲ့ဒီနိုင်ငံသားတွေဟာဘသူဘဝဖြစ်တယ်ဆိုတာသိအောင်လုပ်ခဲ့တယ်ဆိုတာမျိုးသမ္မတဒေါ်နယ်ထရမ့်ကရည်ညွှန်းပြောခဲ့ပြီးတဲ့နောက်ဒီဆွဆွဲချက်တွေဟာလောကမမှန်ဘူးလို့ဆူဇန်ရိုက်စ်ကအင်္ဂါနေ့ကတုံ့ပြန်ခဲ့ပါတယ်။ထရမ့်နဲ့သက်ဆိုင်တဲ့အချက်လက်တွေကိုထောက်လှမ်းဖို့ရိုက်စ်ကအမိန့်ပေးခဲ့တယ်လို့တည်င်းတချို့မှဆွဆွဲခဲ့တာကိုဟုတ်မှန်တဲ့သဘောမျိုးသမ္မတထရမ့်ကလည်း Twitter ပေါ်မှာရေးသားခဲ့တာပါ။အိမ်မြူရောမှာအမျိုးသားအကြံပေးတာဝန်ယူရသူတယောက်အနေနဲ့နေ့စဉ်ထောက်လှမ်းရေးအစီရင်ခံစာတွေကိုသုံးသပ်ရတာဟာသူ့ရဲ့တာဝန်ဖြစ်တယ်လို့ Susan Rice က MSNBC သတင်းဌာနနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ပုံမှန်ထောက်လှမ်းမှုတွေအတွင်းနိုင်ငံခြားထောက်လှမ်းရေးတွေနဲ့ဆက်သွယ်စကားပြောတဲ့ American တွေဟာဘယ်သူဘဝဖြစ်တယ်ဆိုတာသိအောင်လုပ်ရတာဟာအထူးအဆန်းမဟုတ်ဘူးလို့လည်းသူကပြောပါတယ်။ထောက်လှမ်းသိရှိတဲ့အချက်လက်တွေကိုလုံခြုံရေးတာဝန်အရာနိုင်ငံသားရေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့ထောက်လှမ်းရေးဌာနညွှန်ကြားရေးမှုတို့စီကိုလည်းပေးပို့ရတယ်လို့ Susan Rice ကပြောပါတယ်။အဲ့ဒီအချက်အလက်တစ်ခုကိုမှနိုင်ငံရေးအမျက်ထုတ်ဖို့အသုံးပြုခဲ့တာမရှိဘူးလို့လည်းသူကညင်းဆိုပါတယ်။ကြားဖြတ်ထောက်လှမ်းမှုကနေရရှိတဲ့ Trump ရွေးကောက်ပွဲစီရင်ရေးတာဝန်ရှိသူတွေရဲ့နာမည်စာရင်းကိုအဲ့ဒီအချိန်တုန်းကအမျိုးသားလုံခြုံရေးအကြံပေး Susan Rice ကဇယားဆွဲစာရင်းပြုစုထားတယ်လို့ American သတင်းမီဒီယာတစ်ခုကဖော်ပြခဲ့ပါတယ်။ဒါကိုလည်းမဟုတ်မမှန်ဘူးလို့သူကညင်းဆန်ပါတယ်ရှင်။
ကမ္ဘာတစ်လွှာကတန်ပေါင်းများစွာသောအမျိုးသမီးနဲ့မိန်းမငယ်တွေရဲ့အသက်ကယ်တင်ရေးမှာအထောက်အကူဖြစ်စေတဲ့ကုလသမဂ္ဂလူဦးရေဆိုင်ရာရန်ပုံငွေထည့်ဝင်ဖို့အမေရိကန်ပြည်ထောင်စုကဖြတ်တောက်လိုက်တဲ့ဆုံးဖြတ်ချက်အတွက်လွန်စွာဝမ်းနည်းမိကြောင်းကုလအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်တရုတ်နိုင်ငံမှာအတ္တမတည်သားဖြတ်ချမှုနဲ့သားကျော်ဖြတ်တဲ့ကိစ္စတွေမှာကူညီဆောင်ရွက်နေတာရှိတဲ့အစီအစဉ်တွေကြောင့်ဒီကိစ္စမျိုးကိုထရမ့်အစိုးရကလက်မခံတာကြောင့်ကုလသမဂ္ဂရန်ပုံငွေအတွက်နောက်ထပ်ထည့်ဝင်တော့မှာမဟုတ်ဘူးလို့သမ္မတထရန့်အစိုးရကတနင်္လာနေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာမမှန်ကန်တဲ့အမြင်သဘောထားတွေပေါ်မှာအခြေခံထားတာဖြစ်ကြောင်းနဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့အရေးကြီးတဲ့လုပ်ငန်းတွေအတွက်အလှူငွေတွေကိုပိုထည့်ဝင်ကြဖို့အလှူရှင်နိုင်ငံတွေကိုအတွင်းမှုချုပ်ဂူတာရက်စ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။2015ခုနှစ်အတွင်း UNFPA အဖွဲ့ကရန်ပုံငွေအမေရိကန်ဒေါ်လာတန်း980နီးပါးလက်ခံရရှိခဲ့ပြီးနိုင်ငံပေါင်း150ကျော်မှသူ့လုပ်ငန်းတွေဆောင်ရွက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒေါ်လာ86တန်းနီးပါးထည့်ဝင်ခဲ့ပြီးရန်ပုံငွေအများဆုံးထည့်ဝင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အမေရိကန်ရဲ့ကဆူဆွဲနေသလိုတရုတ်နိုင်ငံမှာအတ္တမတည်ထောင်ဖျက်ချမှုနဲ့တားကြောပြတ်တဲ့ကိစ္စတွေမှာကုလသမဂ္ဂကကူညီနေတာမဟုတ်မှန်ကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့ UMFE ရဲ့ကြေညာချက်မှာညင်းဆိုထားပါတယ
်။ VOA ဗီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံနေပေးနေပါတယ်ရှင
်။ဟုတ်တယ်ဟိုနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့သလားဆိုတာစုံစမ်းဖို့အဖွဲ့တစ်ခုကိုကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးယုံကပြင်ဆင်နေပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှမတ်လ24ရက်နေ့တုန်းကမြန်မာနိုင်ငံအပေါ်ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအချက်အလက်စုဆောင်းရေးအဖွဲ့တစ်ခုကိုလူခွင့်ရေးကောင်စီဥက္ကဋ္ဌဟွာကင်းအလက်ဇန်ဒါမာဇာမတယ်လီကဖွဲ့စည်းဖို့လုပ်နေတယ်လို့ IRIN သတင်းနဲ့မှဖော်ပြထားတာပါ။လာမယ့်သတင်းပတ်တွေအတွင်းမှအဖွဲ့ကိုဖွဲ့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလူခွင့်ရေးကောင်စီပြောခွင့်ရသူရဲ့အပြောကို IRIN သတင်းနဲ့မှကိုးကားဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်ခဲ့သလားဆိုတာကိုစုံစမ်းမယ့်အဖွဲ့အတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့မှုကင်းစစ်နဲ့ကြားမအခြေခံတဲ့အကြမ်းဖက်မှုဆိုင်ရာကျွမ်းကျင်သူတွေပါဝင်တဲ့အထူးကျွမ်းကျင်သူတွေဟာလည်းလူခွင့်ရေးမဟာမင်းကြီးရုံးဆိုင်ရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကိုလာရောက်ဖို့ရှိတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲလူခွင့်ရေးမဟာမင်းကြီးရုံးကနေမြန်မာအစိုးရစီကိုပေးပို့မဲ့စာတွေကိုလည်းပြင်ဆင်နေတယ်လို့အဲ့ဒီသတင်းထဲမှာဖော်ပြထားပါတယ်။စုံစမ်းရေးအဖွဲ့ဆေလွတ်ရေးလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကတော့ပယ်ချထားပါတယ်။ အဲ့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံနဲ့မကိုက်ညီတဲ့အတွက်လက်မခံတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကလက်တလုံးမှာပဲပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နာစရာမလိုသလိုဆုံးဖြတ်ချက်အတိုင်းမလိုက်နာတဲ့အတွက်မြန်မာနိုင်ငံအပေါ်အရေးယူလို့လည်းမရပါဘူး။တကယ်လို့အချက်အလက်ရှာဖွေစုဆောင်ရေးအဖွဲ့ကမြန်မာနိုင်ငံတဲကိုမသွားဘူးဆိုရင်ဘင်္ဂလားဒေ့ရှ်အပါအဝင်တခြားမှာရှိနေတဲ့မျက်မြင်သက်သေတွေကိုတွတ်ဆုံဖို့စူးစမ်းမှာဖြစ်တယ်လို့အမည်မဖော်လိုတဲ့ကုလသမဂ္ဂဇင်းမြစ်တစ်ခုရဲ့အပြောကိုလည်းအဲ့ဒီ IRIN သတင်းထဲမှာရေးသားထားပါတယ်ရှင်
။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့9နှစ်ကနေ9နှစ်အတွင်းမြန်မာနိုင်ငံကနေတရားမဝင်လာရောက်နေထိုင်ကြတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးပြီးနေရပ်ပြန်ပို့နိုင်ဖို့အတွက်ဗဟိုအစိုးရကစတင်ဆောင်ရွက်နေပါတယ်။ပြည်ထရေးဝန်ကြီးရာဂျစ်မဲဟရီရှိဦးဆောင်တဲ့တနင်္လာနေ့ကလုပ်တဲ့အစည်းအဝေးမှာအိန္ဒိယမှာရှိနေနိုင်တဲ့တရားမဝင်ရိုဟင်ဂျာတွေကိုစည်းရင်းပြုစုပြီးသူတို့ကိုထိန်းသိမ်းဖမ်းဆီးရင်းနဲ့နေရပ်ပြန်ပို့ရေးတို့ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံထဲမှာခန့်မှန်းကြီးရိုဟင်ဂျာ4000လောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတို့ရဲ့အပြောအကိုကိုးကားပြီးအိန္ဒိယတို့သတင်းစာတွေမှာဖော်ပြပါတယ်။ဂျမ္မူဒေသတစ်ခုတည်းမှာတင်ရိုဟင်ဂျာ5000လောက်ရှိနေပြီးအတိအကျစည်းရင်းကောက်ယူရင်1000ကျော်အထိရှိနိုင်တယ်လို့ပြည်ထောင်စုဌာနကခန့်မှန်းပါတယ်။ရိုဟင်ဂျာတွေဟာအိန္ဒိယနိုင်ငံထဲကိုချင်းပြည်နယ်ဘက်ကရောရောက်ရှိလာကြတယ်လို့ရေလမ်းအပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကပါဝင်ရောက်လာကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကအိန္ဒိယနိုင်ငံတဲ့ရိုဟင်ဂျာ14000လောက်ကိုဒုက္ခသည်အဖြစ်အသိအမှတ်ပြုထားပါတယ်။အိန္ဒိယအစိုးရကတော့ UNHCR ရဲ့အရေးအတွက်ကိုလက်မခံပါဘူး။ဒီလူတွေဟာနိုင်ငံတဲ့ကိုတရားမဝင်ဝင်ရောက်သူတွေဖြစ်တယ်လို့လက်ခံထားပြီးသူတို့ကိုဥပဒေချိုးဖောက်တဲ့နိုင်ငံသားတွေကိုအရေးယူတဲ့ပုံမှတ်တွေနဲ့ဖမ်းဆီးပြီးနေရပြန်ပို့ဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရကရိုဟင်ဂျာဆိုတာကိုလက်မခံတဲ့အတွက်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပို့မဲ့ကိစ္စဟာခက်ခဲလိမ့်မယ်လို့အိန္ဒိယတာဝန်ရှိသူတဦးကပြောပါတယ်။
2018ခုနှစ် AFC အာရှဖလားအမျိုးသမီးဘိုလ်လူပွဲတက်နိုင်ဖို့အုပ်စုပတ်လည်ခြေစစ်ပွဲတွေကိုစတင်ကျင်းပနေတာမှာအုပ်စုဒီမှာပါတဲ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဆီးရီးယားအသင်းတို့ဧပြီလ9ရက်တောက်ကြနေမှာကန်ကြမှာဖြစ်ပါတယ်။အုပ်စုပတ်လည်ပွဲတွေစတင်တဲ့ဒနင်္လာနေ့ကတော့မြန်မာအသင်းကအီရန်အသင်းကို2-0မရှိနဲ့နိုင်ထားတဲ့အတွက်သုံးမှတ်ရပြီးတော့ဇယားထိတ်ဆုံးမှရောက်နေပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်လူငယ်ဘောလုံးတင်နန်းခွင်မှာကစားခဲ့ကြတဲ့ပွဲမှာပွဲစပြီး9မိနစ်မပြည့်ခင်မှာပဲမြန်မာအသင်းဘက်ကမတ်ဝင်းသိန်းကြီးထွန်ပေးလိုက်တဲ့ဘောလုံးကိုဂိုးရန်ရှေနာရောက်နေတဲ့တိုက်စစ်မှုမတ်ဂျူလိုက်ကျော်ကခေါင်းနဲ့တိုက်ပြီးတော့ပထမဂိုးသွင်းခဲ့ပါတယ်။ဒုတိယဂိုးကိုတော့ပထမပိုင်းပီးကန်နီလေးမှာပဲအလဲတန်းလူမတ်ဝင်းသိန်းကြီးထွန်ကသွင်းခဲ့တာဖြစ်ပါတယ်။မြန်မာအသင်းတွေအုပ်စုပတ်လည်ဒုတိယပွဲကိုဆီးရီးယားနဲ့တောက်ကြနေမှာကစားပြီးရင်တော့တနင်္ဂနွေနေ့ဧပြီလ9ရက်နေ့ကျရင်မြန်မာအသင်းဟာစင်ကာပူအသင်းနဲ့ကစားရမှာဖြစ်ပါတယ်။လောလောဆယ်ဆီးရီးယားအသင်းကိုတကူဂိုးမရှိနဲ့နိုင်ထားတဲ့စင်ကာပူအသင်းကလည်းသုံးမှတ်ရထားပြီးတော့ဇယားမှာဒုတိယနေရာမှာရှိနေပါတယ်။အုပ်စုဒီတဲကမြန်မာအသင်းတွေနောက်ဆုံးအုပ်စုပတ်လည်ပွဲကိုတော့ဗီယက်နမ်အသင်းနဲ့17ရက်အင်္ဂါနေ့မှာကန်ကြရမှာဖြစ်ပါတယ်။19ချိန်မြောက် AFC အာရှဖလားအမျိုးသမီးဘောလုံးဘောလူပွဲတွေကိုတော့ဂျော်ဒန်နိုင်ငံမှာ2018ခုနှစ်ကြာရင်ကျင်းပမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုညံဝဲအောင်တို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။တမရဦးထင်ကျော်ရဲ့သတင်းတစ်ပတ်နှိပါကြတရုတ်နိုင်ငံခီးစဉ်ကိုဒီသတင်းပတ်အတွင်းမှာစတင်မှုရှိပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးမဲ့သမ္မတရဲ့ခီးစဉ်အတွင်းမှာတော့နိုင်ငံရေးနဲ့နှစ်နိုင်ငံဆက်ဆံရေးစီးပွားရေးကုန်သွယ်ရေးနဲ့အခြေခံအဆောက်အဦဆောက်လုပ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်။အကြောင်းစုံကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်ကလာမယ့်ဇာတာပတိနေ့မှာစတင်မှာဖြစ်ပြီး6ရက်ကြာမြင့်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမြို့တော်ဘေကျင်းအပါအဝင်စီးပွားရေးမြို့တွေမြန်မာနယ်စပ်ယူနန်ပြည်နယ်ဘက်ကိုပါသမရဦးထင်ကျော်တွားရောက်မှာဖြစ်ပြီးအာနာပိုင်နုနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေးကအခုလိုပြောပါတယ
်။တရုတ်ခီးစဉ်ကတော့ကျွန်တော်တို့ဒီလ6ရက်နေ့ကနေ17ရက်နေ့ဒီကောင်းတော့ဖြစ်ပါ
။ဟုတ်ကဲ့ပါ။
တော်တဲ့အခါကျွန်တော်တို့တရုတ်သမရအပါဝင်ပေါ့နော်။ကျန်တဲ့ဒီနယ်အုပ်ချုပ်မှုကိုကျန်တဲ့ဒေသအကြီးအကဲတွေနဲ့ပြည်မှာဆက်တာ။ပါမယ့်နေရာတွေကကျွန်တော်တို့ရှီယန်။ရှီယန်ရောက်ပါမယ်။နောက်စီချွန်ဒီနယ်ရောက်ပါမယ်။နောက်ရှန်ဟန်ရောက်ပါမယ်။နောက်ဟန်ဂျိုးရောက်ပါမယ်။နောက်ပီကင်းမှာ ဝါနဲ့ဟိုသမရနဲ့တွေ့ပါမယ်အော်နောက်ကျွန်တော်တို့ကုမင်းတွေ့ပါမယ်ကုမင်းကဂျူနန်စီမင်းကတာဝန်ရှိသူတွေနဲ့တွေ့မှာဖြစ်ပါမယ
်သမရဦးထင်ကျော်ရဲ့ခီးစဉ်အတွင်းနိုင်ငံတော်အတိုင်းအမြင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေစီးပွားရေးဝန်ကြီးဒေါက်တာတန်းမြင့်စားလို့ရေးဝန်ကြီးဦးဝင်းခိုင်နဲ့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားမှာဖြစ်ပါတယ်။ခီးစဉ်အတွင်းအဓိကဆွေးနွေးမယ့်အကြောင်းအရာတွေကိုလည်းဦးစော်ထေးကအခုလိုပြောပါတယ်
။အဓိကတော့ဟိုစီးပွားရေးနဲ့ဆက်စပ်တာစီးပွားရေးဆိုရင်ကျွန်တော်ကုန်ကွယ်မှုတွေပါမယ်လို့ပါသွားတဲ့ဝန်ကြီးအနေနဲ့ကြည့်လိုက်။နောက်အခြေခံဆောင်အောင်ပိုင်းကိုဆက်လို့ရပါတယ်။နောက်ဒီလိုမျိုးဝန်ကြီးဦးကျော်တင်တွေကတော့နိုင်ငံဆက်ဆံရေးနဲ့နိုင်ငံရေးကိစ္စရှိမှာပေါ့။ဒီစိတ်ကတော့ကျွန်တော်တို့ကခီးစဉ်သွားတဲ့အချိန်မှာထုတ်ပြန်ပေးမှာဖြစ်ပါတယ
်။ခီးစဉ်အတွင်းမှာတိုက်ပွဲတွေနဲ့မတိမငိဖြစ်နေတဲ့မြန်မာနယ်စပ်နဲ့ကပ်နေတဲ့ယူနန်ပြည်နယ်ကုမင်းမြို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။ကုမင်းမြို့မှာတော့ယူနန်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။တရုတ်မြန်မာဆက်ဆံရေးလေ့လာသူဒေါက်တာလှကျော်စောကတော့တရုတ်ပြည်မှာခိုးလုံနေတဲ့ဆစ်ဆောင်ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စနှစ်ဖက်တို့ဆွေးနွေးကြမယ်လို့ယူဆပါတယ်
။ခုသူတို့ယူနန်ပြည်နယ်မှာကသူတို့ကဝင်းတို့ဝင်ဘူးကြီးဖြစ်နေတာ哦နော်။ဟိုကိုကန့်ကိစ္စကနေပြီးလူတွေပေါင်းနဲ့ချီပြီးတော့2000ကျော်3000လောက်သူတို့နိုင်ငံနဲ့ရောက်နေတာအခုထိမှပြန်နိုင်ကြသေးဘူးလေ။တချို့လဲဆိုရင်မျိုးတွေအိမ်တွေပြောင်းနေတယ်ပါတယ်လို့တော့ကြားတယ်။သို့တော့အများစုကြီးကတရုတ်ဆိုးကပဲထောက်ပံ့ထားရတာဖြစ်တော့ဒါတွေပြန်ပို့ဖို့ကိစ္စတွေပါတယ်ဆွေးနွေးလိမ့်မယ်ထင်တယ်။ယူနန်ပြည်နယ်ကတာဝန်ခံပြီးလက်ခံထားရတာဖြစ်တာ哦။
တရုတ်နိုင်ငံတွင်လာမယ့်လတွေအတွင်းကျင်းပဖို့ရှိနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တရုတ်တို့ကြားကျင်းပမယ့်ညီလာခံအကျိုးပြင်ဆင်မှုလည်းဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကပြောပါတယ်။လူတို့ရဲ့ဆန့်ကျင်ဆန္ဒပြမှုကြောင့်အရင်သမရဦးသိန်းစိန်လက်ထက်ကဆိုင်းငံ့ထားတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲတဲ့အရေးဆွေးနွေးဖို့ရှိမှရှိဆိုတာကိုတော့မြမဆိုးရဘက်ကတိတိကျကျမပြောပြမယ်လို့တရုတ်ဘက်ကမြစ်ဆုံဆဲစီမံကိန်းကိုလုံးဝလက်လွတ်လိုက်တဲ့အနေအထားမရှိသေးဘူးလို့တော့သုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်။
မတ်တင်ကြီးထိုက်တင်ပြသွားတာပါအခုတော့တိုင်းရင်းသားရေးရာသတင်းကိစ္စတစ်ပုဒ်ကိုဆက်ပါမယ်16ကြိမ်မြောက် KNU ကင်းအမျိုးသားအစည်းအရုံးကွန်ဂရက်ကိုမတ်လ14ရက်နေ့ကစပြီးတော့ကျင်းပခဲ့ပြီး၄နှစ်ကြာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအရုံးခန်းစားတွေကိုဆွေးနွေးမှုတွေပြုလုပ်ခဲ့ကြပြီးမကြာခင်ရက်ပိုင်းအတွင်းမှာတော့ KNU ခေါင်းဆောင်တစ်ကိုရွေးချယ်ဖို့ရွေးကောက်ပွဲပြုလုပ်တော့မှာဖြစ်ပါတယ်ညီလာခံမှာတော့ NCA လက်မှတ်ထိုးထားတဲ့ KNU တပ်မှတချို့မှာစစ်တပ်နဲ့ထိတွေ့မှုတွေရှိနေတဲ့အကြောင်းတွေပြောဆိုသွားသလို KNU ခေါင်းဆောင်တချို့ဟာဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေနဲ့တော်ရောက်တွေ့ဆုံမှုတွေရှိတယ်ဆိုတာကိုလည်းကွန်ကရစ်မှာတင်ပြမှုတွေရှိတယ်လို့ဆိုပါတယ်မအေးမာကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါခင်ဗျာ
ကရင်မျိုးသားစီယုံ KNU ရဲ့16ကြိမ်မြောက်ကွန်ကရစ်ကို KNU ဌာနချုပ်ဖြစ်တဲ့လော်ခီလာမှာမတ်လ14ရက်နေ့ကနေစတင်ကျင်းပခဲ့ပြီးသုံးပတ်တာကာလအတွင်းမှာပဲပြီးခဲ့တဲ့၄နှစ်တာကာလအတွင်းကဆောင်ရွက်ခဲ့တဲ့KNU အဖွဲ့အစည်းတွင်းကအားနည်းချက်တွေအသာချက်တွေကိုဆွေးနွေးခဲ့ကြတာပါမကြာခင်ဒီရက်ထဲမှာပဲခေါင်းဆောင်တစ်တီကိုရွေးချယ်မဲ့ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးမနေ့ဖြန်မှာတော့ရွေးကောက်ပွဲကော်မရှင်ကိုဖွဲ့စည်းနိုင်မယ်လို့ယူဆကြောင်း15ကြိမ်မြောက်ကွန်ကရစ်တုံးကရွေးချယ်ခံခဲ့ရတဲ့တွဲဖက်အထွေထွေတွင်းမှုတစ်ဖလိုတော်တီကပြောပါတယ
်ရွေးချယ်မှုကော်မရှင်ကိုဖွဲ့မယ်ဖွဲ့ပြီးရွေးချယ်မှုကော်မရှင်ကဟိုစီကံကျက်တွေအားလုံးကိုစာမှမယ်စီကံကျက်ကိုဖတ်ကြားမယ်ဒီအနေနဲ့တို့ဆောင်ရွက်ရမယ့်ကိစ္စတွေကိုကျွန်တော်ထင်ပါတယ်။တညာညီလုံးလုံးသောကုံသွားနိုင်ပါလေ။သဘဲခါနေလောက်မှာကျွန်တော်ကရေကောက်ပဲစတင်နိုင်လိမ့်မယ်လို့တော့ကျွန်တော်ကြိုဝေယုံကြည်တယ်ခင်ဗျာ
။ KNU ဟာတနင်္ဂနွေလို့ပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုရေးထိုးထားပေမဲ့ KNU တပ်မဟာတချို့မှာမြန်မာစစ်တပ်နဲ့ထိတွေ့မှုတွေတချို့တော့ရှိနေတယ်ဆိုပြီးဖရိုတော်တီကပြောပါတယ
်ဒီတောင်ဘဲကတက်မှာနှင်းနောက်ပြီးတော့တက်မှာငါဖြစ်တဲ့ဖာပုံခရိုင်သူတို့တချို့အပိုင်းတွေလာတဲ့ခါကျတော့ပို့ပြီးတော့ထိတွေ့မှုတော့ရှိတာပေါ့နော်တချို့ကစစ်တပ်ဘက်ကဟိုရိတ်ခါလမ်းကြောင်းကနေပို့ဆောင်လာတော့ဖြစ်ဖြစ်ပေါ့နော်နောက်ပြီးတော့လေပို့နေကြကြီးမြေဆက်ဆောင်ရင်းနှီးချောင်းတလျှောက်လုံးပေါ့နော်ဖာဆောင်ကနေပြီးတော့ကျွန်တော်တို့ဒီဘက်ကအကြည့်ပေါ့အဲ့ဒါအဲ့လိုမျိုးရိတ်ခါပို့တာမျိုးတွေသွားလာတာမျိုးတွေဟိုအဲ့ဒါဟိုထိတွေ့မှုတော့ရှိပါတယ်သူတို့ဒီ NCA ရှိဟိုရှိနေတဲ့ကာလတောင်မှဟိုကျွန်တော်ဘက်ကဒီယုံမတန်တဲ့ရှိနိုင်လောက်တဲ့သတ်မှတ်ထားတဲ့အတိုင်းထက်ပို့ပြီးတော့ဆောင်ရတာမျိုးတွေသတ်မှတ်ထားတဲ့အတိုင်းထက်ကိုဟိုတန်တရားရှိစေမယ့်အပြုအမူတွေလုပ်နေတာကိုတော့ကျွန်တော်တို့တွေ့နေရတယ်ခင်ဗျာကျွန်တော်ရဲ့လုံယုံရင်းကိုချိတ်ခိုက်နေစေနိုင်မယ့်အရာအဲ့ဒါလုံယုံရင်းအရာစိုးမှု ပြီးတော့မှလာပြီးတော့ဟိုချလာတဲ့အရာတွေအားလုံးကတော့ဒါကိုကျွန်တော်တို့ကသိမှတ်ခံဖို့ကျွန်တော်တို့ကတော့တုတ်ပြန်ဖို့ဒါကိုတော့လူတစ်ဖက်ညှိနှိုင်းဆောင်ရွက်သွားဖို့ဒါကိုတော့ကျွန်တော်တို့ညှိနှိုင်းတာပဲ
ဤလာကန်ကျင်းပနေစဉ်မှာပဲလူမှုကွန်ရက်စာမျက်နှာတွေမှာ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဟာဗိုလ်ချုပ်မူကြီးဟောင်းတန်းရွှေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့တော့ကွန်ကရစ်မှာတင်ပြမှုတွေရှိပေမဲ့ပွင့်လင်းမြင်သာမှုတွေအားနည်းခဲ့တယ်ဆိုတဲ့အငင်းပွားမှုတွေလည်းရှိခဲ့တယ်ဆိုပြီးပြောပါတယ်
။အော်တွေ့တာတော့မှန်ပါတယ်။ခုနပြောတဲ့ CEC ရဲ့သဘောတူညီချက်လားသဘောတူညီမဟုတ်တာလားဆိုတဲ့ဝိဝါဒတွေကွဲလဲမှုတော့ရှိတာပေါ့နော်။ဒီနေရာမှာကျွန်တော်တို့စံတရားစိတ်ရှိတာကပွင့်လင်းမြင်သာမှုမရှိတဲ့ခါကျတော့စံတရားစိတ်ကြီးပါတယ်။အခြေအနေကပွင့်လင်းမြင်သာမှုရှိနေဆိုစံတရားမကြီးပါဘူး။ဒီနေ့ကတော့အဲ့လိုမျိုးအော်ဘယ်လူနဲ့ဘယ်ကောင်းဆောင်နဲ့ဘယ်ဆိုအရာရှိနေတိခဲ့တယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ဒီကွန်ဂရက်မှာချပြသွားတာလည်းရှိပါတယ
် KNU အနေနဲ့အစိုးရရဲ့မတရားအသိကနေပယ်ဖျက်ခဲ့တဲ့အဖွဲ့ဖြစ်လာပြီးတဲ့နောက်မှာတော့16ကြိမ်နောက် KNU ရဲ့ညီလာခံကိုပြည်ရင်းပြည်ပကကရင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်လက်နက်ကိုင်အဖွဲ့တွေလည်းစုံလင်စွာတက်ရောက်ခဲ့ကြတာပါ16ကြိမ်မြောက်ညီလာခံကိုတော့တပ်မ9ခုကညီလာခံကိုယ်စားလှယ်218ဦးနဲ့ပြည်ရင်းပြည်ပကလေ့လာသူ100တက်ရောက်ခဲ့တယ်လို့ဆိုပါတယ် KNU ကရင်မျိုးသားအစည်းအရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိရှေကြစွာလက်နက်ကင်တိုက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဥဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်။နှစ်ပေါင်း60ကျော်ကြာမှမြန်မာအစိုးရနဲ့အဖြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင
်။ VOE သတင်းတောက်မှအေးအေးမှဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာအခုလာမယ့်ကြာသပတေးနေ့မှာအမေရိကန်နိုင်ငံကိုဆက်အောင်မှာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ဖလော်ရီဒါပြည်နယ်မာရာလာဂိုအပန်းဖြေစခန်းမှာနှစ်နိုင်ငံအရေးဆွေးနွေးကြဖို့ရှိနေပါတယ်။ရှီကျင်းပင်ရဲ့အမေရိကန်ခီးစဉ်ကိုအများကလည်းစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်။တရုတ်ဆိုရအနေနဲ့နိုင်ငံတကာပုံရိပ်ကောင်းစေဖို့အတွက်နှစ်စဉ်အမေရိကန်ဒေါ်လာတန်ပေါင်းများစွာကိုသုံးစွဲနေပါတယ်။အခုခါမှာကမ္ဘာရုပ်ရှင်လုပ်ငန်းမှာတရုတ်နိုင်ငံရဲ့ဝါဒဖြန့်ယင်းကြီးမြုပ်နှံမှုတွေကိုစောင့်ကြည့်စစ်ဆေးမှုတွေရှိနေပေမဲ့တရုတ်စင်စာနဲ့ထိမ့်ချုပ်မှုပုံစံလွှမ်းမိုးလာနိုင်မှုအပေါ်မှာစိုးရိမ်စရာမရှိဘူးလို့သုံးသပ်ကြတာကို Brian Kopensky ကသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါတရုတ်ဆိုးရရဲ့စီးပွားရေးအင်အားကြီးမားလာတာနဲ့ကမ္ဘာဩဇာဖြန့်ချက်လာတာနဲ့အမျှကမ္ဘာပေါ်မှာပုံဖြတ်ခံထားရတယ်လို့အစိုးရကယူဆထားတဲ့သူတို့ပုံရိပ်ပြန်ကောင်းလာအောင်စူးစမ်းနေပါတယ်တရုတ်သမ္မတရှီကျင်းပင်ကလည်းတရုတ်အကြောင်းကောင်းကောင်းပြနိုင်ဖို့စူးစမ်းရေးအမြဲပြောလို့ရှိပါတယ်တရုတ်နိုင်ငံရဲ့ကြေးမှုဟာအစဉ်လာကြီးမားခဲ့တာကိုတရုတ်ဆွေရကပြသခြင်းကြောင့်တောင်ကယ်လီဖိုးနီးယားတက္ကသိုလ်ရဲ့အမေရိကန်တရုတ်လေ့လာရေးဌာနဒါရိုက်တာကလီတန်ဒူဘီကဆိုပါတယ
် With China's enhanced economic strength it's been able to invest
တရုတ်နိုင်ငံကစီးပွားရေးအကောင်းလာတဲ့အမျှခေတ်မီဆက်သွယ်ရေးနည်းပညာဖွံ့ဖြိုးရေးတွေမှာအကြီးအကျယ်ကိုရင်းနှီးမြှုပ်နှံလာပါတယ်အတံတွေလုပ်ငန်းတွေအင်တာနက်တွေဝက်ဘ်ဆိုက်တွေသတင်းစုဆောင်မှုတွေလိုမျိုးမှာအပြင်ကွန်ပျူတာလေ့လာရေးဌာနဖွင့်လာတွေမှာပါကြီးကြီးမားမားရင်းနှီးမြှုပ်နှံလာပြီးတော့အမေရိကန်တွေအနေနဲ့တရုတ်ကိုပိုးပြီးတော့နားလည်လာအောင်လုပ်နေပါတယ
်အခုလိုပုံရိပ်ကောင်းလာအောင်တရုတ်နိုင်ငံတွင်အရင်တရုတ်ဗဟိုရုပ်မြင့်သံကြားဌာနကနေနာမည်ပြောင်းလာတဲ့ကမ္ဘာလုံးဆိုင်ရာတရုတ်ရုပ်မြင့်သံကြားကွန်ရက် CGTN ကနေလှုပ်ဆောင်ပေးတာအပြင်အမေရိကန်ထိပ်တန်းသတင်းစာတွေမှာလည်းကြော်ညာထည့်သွင်းတာမျိုးရှိပါတယ်။တခြားနိလန်းအနေနဲ့လှည့်ဝဲလှုပ်ဆောင်တာတွေလည်းရှိပါတယ်။အမေရိကန်တက္ကသိုလ်တွေထဲမှာကွန်ဖျူရှက်လေးလာရေးဌာနတရားကြောဖွင့်လှစ်လာခဲ့ပါတယ်။ဒီဌာနတွေကို NGO ဖြစ်အမည်ပေးထားပေမဲ့တရုတ်ဆိုရရဲ့ပညာရေးဝန်ကြီးဌာနအောက်မှာထားပါတယ်။ဒါပေမဲ့ပွင့်လင်းမြင်သာမှုနဲ့ပညာရေးလွတ်လပ်ခွင့်တွေအပေါ်ထိခိုက်စေတာတွေကြောင့်ဒီဌာနတွေကိုမကြာခင်နှစ်တွေပိုင်းအတွင်းကပိတ်ပစ်ခဲ့ရပါတယ်။ Lipis တက္ကသိုလ်ရဲ့ကွန်ဖျူရှက်လေးလာရေးဌာနဒါရိုက်တာနဲ့တရုတ်လေးလာရေးပမောခဖီလစ်ကလကစိုးရင်စရာဖြစ်တဲ့စင်စာဖြတ်တာနဲ့လွတ်လပ်စွာပြောခွင့်မရတာတွေကသူ့ဌာနမှာမူလကတည်းကအဓိကထားတင်တာမဟုတ်ဘူးဒါပေမဲ့မကြာခင်ကမှဒီဌာနအသစ်မျိုးဖြစ်လာတယ်ဆိုရင်တော့မကောင်းဘူးလို့ဆိုပါတယ
် If you are at a place where
လူလာဗီအမီကိုကင်းတဲ့တရုတ်တို့မဟုတ်အာရှလေးလာရေးဌာနမျိုးအရင်မရှိပဲကွန်ဖျူရှက်လေးလာရေးတခုရဲ့အသစ်လာထားမယ်ဆိုရင်တော့တရုတ်ညွန်ကြားချက်ပဲရှိပြီးတခြားဝေဝံသုံးသပ်မှုတွေမရှိရင်တော့အခက်အခဲပိုဖြစ်နိုင်တာပေါ့ဗျာ
အမေရိကန်တက္ကသိုလ်တွေတဲ့ဒလိုင်လာမားထောက်ခံမှုဟောပြောဝဲတွေရှိနေချိန်မှာကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဒီယေဂိုနယ်မြေကဇွန်လမှာဒလိုင်လာမားကိုဖိတ်ကြားပြီးမေခွန်းပြောစေခဲ့တာကိုအရေးအတွက်များပြားလာနေတဲ့တရုတ်ကျောင်းသားတွေကဆန့်ကျင်ကန့်ကွက်ခဲ့ပေမဲ့အဲ့ဒီကတရုတ်ကောင်စစ်ဝင်ရုံးနဲ့ဆက်သွယ်လှုပ်ဆောင်တာတွေပေါ်သွားခဲ့ပြန်ပါတယ်အခုလိုအခြေအနေနဲ့တခြားဖြစ်ရပ်တွေကြောင့်တရုတ်ဆိုရအနေနဲ့ တရုတ်နိုင်ငံကောင်းချောင်းပြနိုင်ဖို့ကြိုးစားတာနဲ့ဝါဒဖြန့်တာဟာမကွဲဘူးဖြစ်လာနေတာကိုရင်ဆိုင်နေရပါတယ်။သတင်းမီဒီယာဘက်မှလည်း Reuters သတင်းဌာန2015ခုနှစ်စတန်းအရအမေရိကန်နိုင်ငံထဲမှာတရုတ်ဘာသာအသံလွှင့်ဌာန30ကျော်ဟာတရုတ်စိုးရရဲ့နိုင်ငံတကာသတင်းဌာနကသတင်းတွေကိုပြန်လွှင့်ပေးနေပါတယ်။ဒီသတင်းဌာနတွေဟာတရုတ်စိုးရကထိန်းချုပ်တာဒါမှမဟုတ်တွဲလုပ်နေတာဖြစ်ပြီးအမေရိကန်မှာစောင့်ကြည့်ခံရမှုတချို့တော့ရှိနေပါတယ်။ Woodrow Wilson Center ကတရုတ်နဲ့အမေရိကန်လေ့လာရေးကစ်စင်ဂျာဌာနကဒါရိုက်တာ Robert Dudley ကကွန်မြူနစ်ပါတီရဲ့ရည်ရွယ်ချက်ကပါတီကိုထိရောက်ပြီးတရားဝင်တယ်လို့မြင်စေချင်တာဖြစ်တယ်။ဒါပေမဲ့တပါတီအာဏာရှင်စနစ်ကိုလက်ခံအောင်တော့ဝါဒဖြန့်ဖို့ခက်လိမ့်မယ်လို့ဆိုပါတယ
်။
လူတွေကတရုတ်ပြောတာကိုနားထောင်ပါတယ်။တရုတ်ရေးပါတယ်ဆိုတာသိကြပါတယ်။ဒါပေမဲ့တပါတီအာဏာရှင်စနစ်ကိုအမေရိကန်တွေသဘောကျလာအောင်ပြောနိုင်အနေထားတရုတ်ဆိုရဘက်မှရှိမနေဘူးဗျ
။ဒါပေမဲ့တရုတ်နိုင်ငံဘက်ကနေငွေကြေးအမြတ်ဆွန်းအတွက်အထူးသဖြင့်ဟောလိဝုဒ်လောကနဲ့ပုံနှိပ်ထုတ်ဝေမှုအပြင်ဂိမ်းကစားစရာလောကတွေမှာလည်းတရုတ်ကိုအလျှော့ပေးဆက်ဆံတာရှိနေပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ဈေးကွက်ထွဲဝင်ခွင့်မရမှာကိုစိုးလို့ပါလို့ဒလီကပြောပါတယ်။ဒါရိုက်တာဒူဘီကလည်းအခုလိုသဘောတူပါတယ
်။ Because the size of the Chinese film market is so large.
တရုတ်ရွှေ့ဈေးကွက်အရွယ်စားကကြီးလွန်လာကြောင်းမလို့လူတိုင်းကဝန်းကျင်ကြတယ်လေ။ဒါကြောင့်မလို့လူတိုင်းကအခြေအနေပြလို့ရှိရင်သူတို့ရုပ်ရှင်တွေကိုတရုတ်နိုင်ငံထဲမှာပြကျင်ကြတယ်။တချို့ရုပ်ရှင်တွေတော့ဝင်ခွင့်မရတာသူတို့သိတယ
်။တချို့ကတော့တရုတ်ရဲ့အခုလိုသတင်းမီဒီယာတွေနဲ့ဟောလိဝုဒ်ရုပ်ရှင်လောကမှာပါယင်းနှိမ့်နှံမှုတွေကိုကန့်သက်ပိတ်ပင်သင့်တယ်လို့ပြောနေပေမဲ့တချို့သုံးသက်သူတွေကတော့ကုလူဆက်ဆံမှုပုံများလေနားလည်မှုပိုရလေဖြစ်တယ်။အခုလိုပွင့်လင်းလွတ်လပ်မှုကအမေရိကန်ရဲ့ညင်သာတဲ့အာဏာစက်ကိုအောင်မြင်စေတာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကိုဝေးမင်းစူးစီးတင်ပြသွားတာဖြစ်ပါတယ်။သွားတာရှိမှာခင်ဗျာ။အခုဆိုရင်မြန်မာအတတကြမ်းနှစ်တကူအခါသမယဟာဒဇနဲ့ဒဇနီးကပ်လို့လာနေပါပြီ။အခုဆိုရင် VOA သောရရှင်တို့အနေနဲ့လည်းမဟာအတာတကြံကာလအတွက်ကြိုတင်ပြီးတော့ရင်ခုန်လှုပ်ရှားနေလိမ့်မယ်လို့မှန်းဆမိပါတယ်။ဒါကြောင့်အခါတကြံတော့အကျိုးတေးကလေးတစ်ပုဒ်ကိုဖျော်ပြီးတင်ဆက်ပေးပါရစေ။နားဆင်ပျော်ရွှင်နိုင်ကြပါစေခင်ဗျာ။တန်ရဲ့ဘရူးနေမင်းဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနှာရွေးဝဲအစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုပြန်လည်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ။ VOE ကို email ကဆက်သွယ်လို့ရှင်လဲတချင်းတောင်းတင်နေဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်တယ်လို့ VOE ရဲ့ Facebook ကနေလည်းတောင်းဆိုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုလို့ရှိရင်မင်္ဂလာဆောင်တော်ကြီးမနေ့6နာရီခွဲရှိပါပြီလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လက်နက်မီတာ190 kHz 05905တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်ဒီတောင်းစီရောကော်မရှင်အနေနဲ့ကတော့ကျွန်တော်လုံနှံသမျှအားလုံးကကြေညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသရှင်းနေဟောရုပ်ပုံက
တရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်အရာ၄ပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်မှာဖြစ်တယ်လို့နာနေခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြောဇန်သားနဲ့ဒေါ်လာလတ်တန်းတို့ကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါခင
်ဗျာ။ကြက်ဖြတ်ရွေးကောက်ပွဲက NLD သင်ကန်းစာယူသင့်တယ်ဆိုတဲ့ကောင်းစီနဲ့ Frontier မြန်မာမှာရည်သားထားတာကိုတင်ပြလိုပါရစေ။ April 1ရက်ကြက်ဖြတ်ရွေးကောက်ပွဲဟာတနှစ်သား NLD အစိုးရအတွက်ထောက်ခံမှုဆက်လက်ရရှိခြင်းဖြစ်တယ်လို့ယူဆနိုင်ပေမဲ့မဲဆန္ဒနဲ့ဆယ်ကုနေရာမှာကုနေရာပဲအနိုင်ရရှိခဲ့ပါတယ်။ဒါဟာ NLD အတွက်လက်လောစင်ခေါ်မှုမဟုတ်ပေမဲ့နောက်မြန်မာနိုင်ငံရဲ့အခင်းကျင်းပြောင်းလဲလာမဲ့အလားအလာဖြစ်နိုင်ပါတယ်။ဒါကြောင့် NLD ဟာလူထုထောက်ခံမှုကိုအုံနဲ့ကျင်းနဲ့ရရှိအောင်ဆက်လက်ထိန်းသိမ်းထားနိုင်ဖို့ပြန်လည်သုံးသပ်သင့်ပါတယ်ပထမသင်ခန်းစာကတော့ချောင်းဆောင်မဲဆန္ဒနယ်မှာဆုံရှုံရတာဟာဘယ်သူမပြုမိမိမှုဆိုတဲ့အချက်ပဲဖြစ်ပါတယ်ဘလူးကျွန်းတရားကိုဗိုလ်ချုပ်ဆန္ဒနယ်မှာပြောင်းဖို့ဆိုပြီးရွေးကောက်ပွဲမတိုင်ခင်နှစ်ပတ်မှာအဆိုတင်သွင်းခဲ့တာဟာနိုင်ငံရေးအဆုံးအဖြတ်ညံဖျင်းမှုဖြစ်ပါတယ်ဒီလိုရကြောင့်တိုင်းရင်းသားတွေဗမာတွေအပေါ်မကျေနပ်မှုပုံမကြီးထွားလာပါတယ်ဒီကိန်းတုံးကလည်းမွန်လူမျိုးတွေရဲ့အထွတ်မြတ်ထားတဲ့ရွှေရင်သာရုပ်ထုကိုပြည်내အစွဲအမိန့်နဲ့ဖယ်ရှားခဲ့ပါတယ်။ဥဝင်းထင်ကတော့ဒီနေရာမှာမဲရှုံတာဟာမဲထွက်ပေးသူတွေနဲ့လို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့မဲထွက်ပေးသူဒီထက်မကနဲတဲ့နေရာတွေမှာတော့ NLD နိုင်ခဲ့တာဖြစ်ပါတယ်။တခါမိုင်းစုနဲ့ကြည်စည်တို့မှာအမှတ်600ကို SNLD ကသင်ကြုံရရှိသွားတာဟာလည်း NLD အတွက်လက်ခံရခဲ့တဲ့အမှန်တရားဖြစ်ပါတယ်ဒီကိစ္စမှာဥဝင်းထင်ကသူတို့ပါတီအမလောင်းတွေနဲ့ဒေသခံတွေအကြဘာသာစကားအခက်အခဲရောက်ဖြစ်တယ်လို့ဆိုပြပါတယ်ဒေသခံတွေရဲ့အကျိုးစီးပွားကိုထိထိရောက်ရောက်ကိုစားမပြုနိုင်တဲ့သူတွေကိုဘာကြောင့်အဲ့ဒီဒေသအတွက်အမလောင်းအဖြစ်ရွေးချယ်ထားရတာလဲဆိုတော့မမင်းနဲ့အောင်2015တုန်းကဒီလိုပဲဒေသခံတိုင်းရင်းသားဘာသာစကားမတက်တွေအမတ်တွေအများအပြားအနိုင်ရရှိခဲ့တာပဲမဟုတ်လားလို့ပြောရမှာပါဘယ်ဒီမိုကရေစီနိုင်ငံမှမဆိုအနာရပါတီဟာတနိုင်ငံလုံးရဲ့အကျိုးစီးပွားကိုကိုယ်စားပြုဆောင်ရွက်ရမှာဖြစ်ပါတယ်။ထောက်ခံသူတွေအကျိုးကိုသာကွက်ပြီးလှုပ်ဆောင်လို့မရပါဘူး။မြမအသွင်ကူးပြောင်းရေးမှာတိုင်းရင်းသားတွေကဒီမှာလူမျိုးစုတွေပေါ်နာကျင်ခံပြင်းနေတဲ့ကိစ္စတွေထက်ကြီးမားတဲ့စိန်ခေါ်မှုမရှိပါဘူး။ဒါကြောင့် NLD ဟာသူတို့အစံကိုဖေဖေချာချာနားထောင်ပြီးမှန်မှန်ကန်ကန်ဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ခုဆက်လက်ပြီးစင်ကာပူထုတ် The Straits Times သတင်းစာကြီးမှာအောင်ဆန်းစုကြည် heavy burden ဒေါ်ဆန်းစုကြည်ရဲ့ကြီးလေးလာတဲ့ဝင်တုံးလို့အဓိပ္ပာယ်ရတဲ့ Ravi Velo ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။နိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဒီပိုင်းနဲ့လှုပ်ဖို့ကြိုးစားမယ်ဆိုရင်ရှောက်လန်းရမယ်ခီဟာခက်ခဲမယ်ဆိုတာမိကွန်ထုတ်စရာမလိုသလိုတစ်ဖက်မှာလည်းအာဏာကိုဆွန့်လွတ်ဖို့တွန့်ဆုတ်နေတဲ့အစိုးရဟောင်းတွေရှိနေတာဖြစ်ပြီးတက်တန်း12လအကြာမှာရလဒ်တွေဟာအဆိုးနဲ့ကောင်းရောနေတာဖြစ်တယ်လို့ဆောင်းပါးရှင်ကအစချီရေးသားထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့မြန်မာလူထုရဲ့လက်ခံမှုကိုရထားပေမဲ့လို့လေသူနဲ့သူ့အစိုးရဟာအုပ်ချုပ်ရေးဘိုင်းမှာအတွေ့အကြုံနေတာဖြစ်ပါလေအချိန်ကနောက်တက်မဲ့အာရှကြားလို့မျှော်လင့်ခဲ့တဲ့နိုင်ငံရဲ့စီးပွားရေးဟာနှေးကွေးလို့လာနေပါလေဒါအပြင်လွတ်လပ်စွာပြောဆိုခွင့်နဲ့လူခွင့်ရင်းနဲ့ပတ်သက်လို့အတိုက်ခံပွဲကမမမမရပ်တည်ခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့အစိုးရအနေနဲ့ဝေဖန်မှုတွေကိုခံနိုင်ရည်မရှိတာအများကိုအားအသင့်စီခဲ့တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ဟာစိတ်ဓာတ်ခိုင်မာတယ်၊ကိုပိုင်တွေးခေါ်ရှိတယ်၊မြန်မာလူလိုက်ရေးဖကီနီဗိုလ်ချုပ်အောင်ဆန်းရဲ့တမိလည်းဖြစ်မြန်မာနိုင်ငံအတွက်မျှော်မှန်းချက်လည်းရှိတဲ့အတွက်သူဟာကိစ္စရပ်တွေကိုအချိန်ယူလုပ်လို့ရှိပါတယ်။ဒါပေမဲ့နိုင်ငံရဲ့ညင်းချမ်းရေးကိုဦးစားပေးကြိုးပမ်းခဲ့ပြီးစီးပွားရေးပြုပြင်ပြောင်းလဲမှုကိုဦးစားမပေးခဲ့တာကတော့သူ့အတွက်အမှားဖြစ်ပါတယ်။တရားစတာပေါ့ချွေဝှက်လာတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုဦးစားပေးလုပ်တာဟာ ငြိမ်းချမ်းရေးရရှိဖို့အကြံပေးမှုတွေပိုလွယ်ကူမှာဖြစ်တယ်လို့တချို့အကဲခတ်တွေကယူဆကြတာဖြစ်ပါတယ်။တချို့ကအာရှမှာဆရာဝန်တွေဆရာဆရာမတွေမွေးထုတ်ပေးခဲ့တဲ့မြန်မာနိုင်ငံဟာဗီယက်နမ်စစ်တော်မကြမီရောက်နိုင်လိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့လို့လည်းအခုတော့လက်တွေ့မှာဖြစ်မလာတာတွေ့ရပါတယ်။ဒေါ်ဆန်းစုကြည်နေနဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကလွှတ်တော်မှာတမတ်တမ်းနေရာယူထားပြီးကာကွယ်ရေးဆိုင်ရာဝင်ကြီးဌာန၃ခုကိုလည်းဆက်ကင်ထားတာဆသဖြင့်လက်ကျူးတုတ်ခံနေရတာဖြစ်ပြီးမဲ့လို့လည်းအခက်အခဲတွေကြကအောင်မြင်မှုတချို့ကိုတော့မြင်တွေ့ခဲ့ရပါတယ်။နိုင်ငံတော်အကြံပေးပုဂ္ဂိုလ်ယာတုကိုဖန်တီးပြီးဗက်မလိုက်တဲ့နိုင်ငံသားရေးမူဝါဒကိုထိန်းထားနိုင်ခဲ့တယ်လို့အစုရောက်ဗုဒ္ဓဘာသာဝင်တွေကိုလည်းလက်တကားမှာထားနိုင်ခဲ့တာဖြစ်ပါတယ်။တခုလိုအပ်ချက်ကတော့ NLD ပါတီတွင်မှမျိုးဆက်သစ်ခေါင်းဆောင်မှုကိုမြေတောင်မြောက်ပေးဖို့နှင့်ဗဟိုကထိန်းချုပ်မှုမလွန်ကဲဘူးပဲဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာနှစ်နှစ်သမီးအရွယ်မှာဖခင်ကိုဆုံးရှုံးခဲ့ရပြီးကင်မွန်ဒေမိုက်ကယ်အဲရစ်ဟာလေ1996ခုနှစ်မှာကွယ်လွန်ခဲ့တဲ့အပြင်တားနူဟာလေရီမီယာချမှာရှိနေတာဖြစ်ပါတယ်။ဒါကြောင့်သူ့အတွက်အတွင်းယုံကြည်စိတ်ချရသူတွေနေပါတာဟာလေဒေါအောင်ဆန်းစုကြည်အတွက်ကြီးလှတဲ့ဝန်ထုပ်ဖြစ်ပါတယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်ရှင်
။ဒါကတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောက်တုတ်ထုတ်လွှင့်သွားတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးနားဆင်ကြမှာကတော့နာနဲ့ခင်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာအမေရိကန်အိန္ဒိယအသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်ပို့ချပေးနေတာဖြစ်ပါတယ
်ဒီနေ့မတွေ့ချင်းပြမင်းအိန္ဒိယအသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က BEATING beating a yaita netta a d e a d dead theta h o r s e horse ka mien so ro sakabait khu long ye long kaw de be ka ro te ni de mien ko yait de tbo ba khan jin lo te ni de mien ko yait net de so yin yait de lu da let na me te ni de mien ga ro pyan a the shin la ma ma hout de tbo phi lo a chou ma shi de tbo ko set lou lo shin ba ma ko twe ရလာမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါရှိနော်နားဆင်ကြရတာကတော့ American idiom သုံး English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ diet line အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒေါခင်ဆိုးဝင်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့အင်္ဂါနေ့ည diet line အစီအစဉ်ကနေကြိုဆိုပါတယ်ပြီးခဲ့တဲ့စနေနေ့ April 1ရက်နေ့မှာကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအချိန်အရရက်ကိုဒီညသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဥဆောင်စီစဉ်ကျင်းပပေးနေတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကိုဧပြီလ၁ရက်နေ့ဂျာပြတ်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်အာရကျေနပ်မှုရှိပါသလားလို့ကျွန်မကုနာလေးပဲမေးမြန်းကြည့်ပါရစေပထမဆုံးနားဆင်ကြကြအောင်ပါရှင
်အဲကျေနပ်ပါလေခင်ဗျာဘာကြောင့်လဲဆိုတော့ကျင်းပတဲ့22မြို့နယ်လုံးမှာအလုံးကဒီဟာ free and fair ပေါ့လေလွတ်လပ်ပြီးမျှတပါတယ်ဆိုတဲ့အတန်ဒီပဲကြားလာပါတယ်ရွေးကောက်ပွဲကိုထောက်ခံတဲ့လူတွေကြိုဆိုတဲ့လူတွေပဲကျွန်တော်သိနေရပါတယ်။ဒါမှမဟုတ်ကျွန်တော်အားရပါတယ်။အထူးသဖြင့်တော့ကျွန်တော်တို့2015တုန်းကမကျင်းပနိုင်ခဲ့တဲ့ KD မြို့နယ်မိုင်းရှူမြို့နယ်တွေမှာအောင်မြင်အောင်ကျင်းပနိုင်တော့ပို့ပြီးကျွန်တော်တို့ဝမ်းမြောက်ဂုဏ်ယူမိပါတယ်။
ဟုတ်ကဲ့ပါဒါပေမဲ့မဲလာပေးတဲ့ဒီမဲဆန္ဒရှင်ဥယျာဉ်ညော့နေသွားတယ်ဆိုပြီးတော့တုံ့တက်ကြတာတွေလည်းရှိပါတယ်ဆရာအဲ့ဒီအခါမှာဒီပြောင်းစုရေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကိုရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်ဆိုပြီးဝေဖန်ကြတာတွေရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်လို့ဆရာဗမာပြောချင်ပါလေရှင
်အဲ့နှစ်ပိုင်းပေါ့လေခုန UEC နဲ့ပါတီတွေနဲ့ကျွန်တော်ပြည်ထောင်စုရွေးကောက်ကော်မရှင်အနေနဲ့ကတော့ကျွန်တော်လုံခြုံရေးအားလုံးကကြေညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသချင်းတော်ရုပ်ပုံကားချက်တွေရောကြေညာချက်တွေရောအများအားကြေညာနေတာပါခင်ဗျ CS ဆိုတဲ့တစ်ဆင့် V9 နေရောပမ်ဖလက်တွေနေရောကျွန်တော်ကဒီတဲ့အစုံနီလန်းတော့အကုန်စုံပဲခင်ဗျတွန်းကုန်လုပ်ထားတာပါဒီ
ဟုတ်ကဲ့ပါတချို့ကလည်းပြောကြတာပေါ့နော်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တိတ်ပြီးတော့တခြားပါတီတွေနိုင်လေထူးဟိုလူနည်းစုပဲဖြစ်မယ်ဆိုတဲ့အခါကျတော့တိတ်ထူးခြားမှုမရှိလို့ဆိုပြီးတော့ပြည်သူလူထုကစိတ်ဝင်စားမှုနည်းတာလို့လည်းသုံးသပ်ကြပါတယ်ဆရာ။ဆရာအနေနဲ့ရောဘယ်လိုထင်ပါလဲရှင
်။ကျွန်တော်အဲ့လားတော့ကျွန်တော်လည်းအဲ့လိုပဲထင်ပါတယ်။ဘာလို့လဲဆိုတော့ဂျာပြရွေးကောက်ပွဲမှာလုပ်တဲ့ရွေးကောက်ပွဲရလက်ကဘသူဘယ်ပါတီဘလောက်ပဲနိုင်လက်ရှိအခြေအနေကိုကြော်ထွားနိုင်မှုမရှိလို့စိတ်ဝင်စားမှုနည်းတော့ပါတယ်။ဒါဆိုတော့ဟိုတွက်ထားပြီးတာပါလက်တရှိအရေးအတွက်ကဘယ်ပါတီကဘလောက်ရှိတယ်ဆိုတော့တွက်ထားပြီးနောက်ထပ်ဘလောက်နိုင်ဒီပါတီကိုကြော်လွှားလို့မရဘူးဆိုတော့သူတို့သိသွားလို့ကအဲ့ဒါကြတော့စိတ်ဝင်စားမှုနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ UEC ဥက္ကဋ္ဌကြီးဦးလာသိန်းကိုကျေးဇူးတင်ပါတယ်ဒီဂျာပြတ်ရွေးကောက်ပွဲမှာအာနာယမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီက18နေရာဝင်ပြီးတော့ရှင်ပြိုင်တဲ့နေရာမှာ9နေရာရပါတယ်အတိုက်ခံပြီးခိုင်ဖြိုးပြည်အောင်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီက2နေရာရတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီက1နေရာနိုင်ရထားတာပါဒီတော့အာနာယ NLD ပါတီအနေနဲ့ဒီဂျာပြတ်ရွေးကောက်ပွဲမှာ90ရာခိုင်နှုန်းတက်ဝက်ပဲနိုင်ထားတယ်ဆိုတော့ရှေ့အလားအလာကဘယ်လိုရှိပါမလဲဒီတစ်နှစ်တာ honeymoon period ပေါ့နော်ပြားရည်စမ်းခီးစဉ်အဆုံးသတ်ပြီးတဲ့နောက်မှာတကယ့်လက်တွေ့ဘဝမှာဘယ်လိုဒုက္ခတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကိုကျမတို့ဆက်ပြီးသုံးသပ်ဆွေးနွေးကြည့်ကြည့်ကြပါမယ်ကျမတို့သောတာရှင်တူဦးဖြစ်တဲ့ဒေါက်တာကျော်ရှင်ကနေပြီးတော့သုံးသပ်ထားတဲ့ email တွေစောင်ပို့ထားပါတယ်သူကတော့မြူသားရင်ကြားစီရေးအတွက် NLD အနေနဲ့ယုံကြည်မှုတိစောက်တဲ့နေရာမှာစိန်ခေါ်မှုတွေကများပါတယ်တဲ့ဒါကိုဂျားဖြတ်ရွေးကောက်ပွဲကတက်တည်ထူသွားပါပြီလို့ဆိုပါတယ်ရခိုင်ကဒေါက်တာအေးမောင်ဟာ2015ခုနှစ်မှာရှုံးခဲ့ပေးမယ်လို့အခုတော့ပြန်နိုင်သွားပါပြီတဲ့ချောင်းစုံမှာလည်းပြည်ခိုင်ဖြူကနိုင်နေချောင်းစုံတရားရဲ့ဂရက်တွေပေါ့ဗျာတဲ့ရှမ်းပြည်နယ်မှာကြားကောင်းပြန်ပြီးတော့ခေါင်းထောင်လာပါတယ်တဲ့အစွန်ဖျားဒေသတွေမှာမတည်ငြိမ်မှုစီးပွားရေးနဲ့လူမှုရေးကျဆင်းမှုတွေကြောင့်စိုးရိမ်မှုတွေတိုးလာပါတယ်တဲ့အကြံပြုချင်တာကတော့တိုင်းရင်းသားရေးနဲ့ပတ်သက်လာရင်သူတို့မြင်တယ်လို့ခံစားတတ်တယ်လို့မြင်ကြည့်ခံစားကြည့်စေချင်ပါတယ်လို့ဆိုလိုတာက strategic direction ကိုဒီအတိုင်းဆက်ပြီးစုပ်ကိုင်းထားမှလားဒါမှမဟုတ်ပြောင်းမှလားဆိုတာစဉ်းစားစေချင်ပါတယ်လို့သူကသုံးသပ်ထားပါတယ်။ကျွန်မ NLD ကအနာဂတ်တူဖြစ်တဲ့ဥရေကြံပေးလဲဖြစ်တဲ့ဥညာဝင်းကိုကျွန်မဆက်ပြီးသေးပြီးမေးမြန်းထားတာရှိပါတယ်ရှင်။နားဆင်ကြည့်ကြအောင်ပါ။ပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာ NLD က18နေရာဝင်ပြိုင်နေတဲ့အထက်မှာ9နေရာနိုင်နေဆိုတော့90ရာခိုင်နှုန်းနိုင်တယ်လို့ပြောရမှာပေါ့နော်။အဲ့တော့ဟိုအမှန်တော့ဒီအာဏာရပါတီဒီတစ်ခုအနေနဲ့ပြည်သူလူထုကထောက်ခံမှုကရထားပြီးသားလေးဖြစ်တော့ပြည်သူလူထုစိတ်ထဲမှာစိတ်ချလက်ချရှိနေတယ်လို့လူတွေကထင်ကြတယ်လေအဲ့ဒါကြောင့်မလို့ငါတို့မဲမဲပေးလဲရပါတယ်ဆိုပြီးတော့များနေတာလားဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာဟိုမဲဆွယ်စည်းရုံးမှုအားနည်းလို့များလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်တို့မဲဆွယ်စည်းရုံးကြီးအောင်အောင်မလုပ်နိုင်ပါဘူးနောက်ပြီးတော့အဲ့ဒီနေရာဒီမှာဒေသကတိုင်းရင်းသားလက်နက်ကင်အဖွဲ့တွေရှိရင်ပို့ဆိုးတယ်ကျွန်တော်တို့တာမန်ပြည်သူတွေကသိလို့လည်းမရှိတော့တော့အဲ့ဒီလိုအခြေအနေအောက်မှာတော့ကျွန်တော်တို့ဟောရေးဆိုင်ခဲ့ရတာပေါ့ကွာ
ဟုတ်ကဲ့ပါဒါနဲ့ဟိုမွန်ပြည်နယ်မှာကြတော့အုံကြက်ကြက်ဖြစ်နေတာဒီတရားနာမည်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ကပြည်သူလူထုကလက်မခံကြဘူးပေါ့ဒါပေမဲ့ဟိုတချို့ကလည်းတင်စားပြောကြတာပေါ့နော်ဒေါင်းနဲ့ဟင်းသာနဲ့ရန်ခွတ်နေကြတာနဲ့ပဲဂျားတွေကဖွက်ကနိုင်သွားတယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အဲ့တော့အဲ့လိုအခြေအနေလေးအပေါ်မှာရောဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့မွန်ပြည်နယ်အခြေအနေကတရားကိစ္စအဓိကအချက်တော့မဟုတ်ဘူးကြာပါတာတော့ပါပါတယ်အဲ့ဒီအကြောင်းလည်းပါပါတယ်အဓိကအချက်ကကျွန်တော်တို့ကိုယ်ပါတီတွေမှာစီလုံးညီညွတ်မှုမရှိတာဒါသူများအပြည့်မပြောကျွန်တော်တော့ကိုယ့်အကူပဲပြန်ကြည့်ပြီးအဲ့လိုမြင်တယ
်အဲနောက်တစ်ခုကဒီအားလုံးခြုံငုံပြီးတော့ပေါ့နော်ဟိုပါတီခေါင်းဆောင်တွေအနေနဲ့အဲဒီလိုမျိုး90ရာခိုင်နှုန်းမဲ့နိုင်တဲ့အပေါ်မှာနောက်ထပ်ဒီတဲ့ပိုကောင်နောက်လာမဲ့ရွေးကောက်ပွဲ2020ရွေးကောက်ပွဲမှာအများစုအနိုင်ရအောင်ဘလို့နီးဗျူဟာတွေမဟာဗျူဟာတွေချမှတ်ဖို့စဉ်းစားထားပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီတက်ကိုဝိရိယရှိဖို့လိုအပ်ပါတယ်အခုဒီရေကောက်ပွဲမှာက ကျွန်တော်တို့စက်ငါးတော့ကျွန်တော်တို့ကအများကြီးနိုင်ခဲ့တယ်အစိုးရလည်းဖွင့်နိုင်ပြီဒီလိုအခြေအနေမှာကျွန်တော်တို့ဘက်ကပေါ့ချသွားတယ်လို့ပဲကျွန်တော်တို့ထင်တယ်နောက်လာမယ့်ယူကောက်ပွဲတွေမှာကျွန်တော်တို့ကဒီနေရာတွေမှာယူကောက်ပွဲဖြစ်မယ်ဆိုတာတွေ့လို့ရနေတာပဲကျွန်တော်တို့ဘာကြောင့်ဒီချက်ကြိုကြိုတင်တယ်မစူးစမ်းကြတာလဲဆိုတာဒါဒီအားနည်းချက်ကိုကျွန်တော်သတိထားမိပါ
ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေနဲ့ဒီ NLD ဒီမျိုးသားရင်ကြားစီရင်ကြားမှာရောဟိုပို့ပြီးတော့နှိစက်လာဖို့ရှိသလားဒါမှမဟုတ်အလှမ်းဝေးသွားဖို့ရှိတာငင်းငန်းရေးရလဲအခုလောလောဆယ်ကတောင်ပတင်းရင်မကြဖြစ်နေတယ်ဆိုတော့လေ
ကျွန်တော်တို့မွန်ကြီးနဲ့အနေနဲ့ပြောရင်တော့ဟိုတိုင်းရင်းသားတွေနဲ့နော်ဟိုဗမာတွေနဲ့ကြားမှာဘာမှထွေထူးကြတာမရှိဘူးဗျနော်ဟိုသူ့လူမျိုးကလူမျိုးဆိုတာတော့ပဲရှိတာဟိုမုန်းကြီးစရာအကြောင်းလည်းမရှိဘူးဘာမှလည်းကြဒနာလည်းဖြစ်မနေပါဘူ
းလား NLD ကတာဝန်ရှိပုဂ္ဂိုလ်တယောက်ဖြစ်တဲ့ဦးညံဝင်းပြောဆိုသွားတာပါ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီပြီးခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာအားနည်းချက်တွေရှိတယ်ဆိုတာကိုသူကဝန်ခံပြောဆိုသွားတာပါဒီတော့ကျမတို့ဒီမဟာဗျူဟာနဲ့မူဝါဒရေးရအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမင်းစင်အနေနဲ့ပေါ့နော်ကိုမင်းစင်လိုင်းပေါ်မှာရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ပါမင်္ဂလာပါရှင်โอเคအဲ့တော့ကိုမင်းစင်တို့အဖွဲ့အနေနဲ့ပေါ့ဒီ NLD ရဲ့ရည်တည်ချက်ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟိုဒီကိစ္စတော့လေဒီဒီယူကော့ဖွဲ့ချက်တွေယူကော့ဖွဲ့မှာပေါ့နော်အတိအကျသုံးသပ်ဖြစ်မယ်ဆိုရင်အချက်လိုက်ရပြောမယ်ဆိုရင်ဒီနည်းပြည့်လူတွေနည်းသွားတယ်ဟိုကနည်းလာပြည့်လူနည်းသွားအဲ့နည်းလာပြည့်လူနည်းသွားတဲ့အချိန်မှာအဓိကနည်းသွားတာက NLD အမှားကနေနည်းသွားတာတွေ့ရပါတယ်ဆွဲခါကျတော့ဒါကိုသုံးသပ်မယ်ဆိုလို့ရှိရင်ခုနကဟိုလာကျွန်တော်တို့ဒီဒီကောက်ပွဲကွန်မရှင်ဥပဒေထားလို့တုံးတက်တယ်လို့မျိုးပဲဒါကတော့အဆုံးချက်ပေးမှာမဟုတ်လို့လာတာနည်းသွားတာလို့လည်းတုံးတက်နိုင်ပါတယ်နောက်တစ်ခုကတော့လေအဲ့လိုဆိုရမှာဟာအရေးကြီးတဲ့ပုဂ္ဂိုလ်တွေတောင်းဆန်းစုကြည်ဟာမဲဆက်စီမံနေမှာအလုံးဖြစ်ရောက်တဲ့အပုဂ္ဂိုလ်ဖြစ်ပါတယ်မယ်နေနဲ့လည်းဒီမှာပုံမှန်လေးစားကြည့်ကြည့်ရတဲ့ခါကျတော့တောင်းဆန်းစုကြည်ကိုလည်းမဆွေးနိုင်တဲ့ကလည်းအရေးကြီးတဲ့အကြောင်းချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်နောက်ဒီထက်ပိုပြီးတော့လာဟိုအဆိုးမြင်ပြီးထွက်တဲ့လူတွေလည်းကျတော့လေဒီ NLD ဟာကနေရှိပြီးဘာမှမထူဘူးနောက်လူကြီးရဲ့နေစဉ်ကတော့ပိုပြီးချက်တဲလာတယ်နောက်လည်းကတော့ဘယ်အဆိုးရောတော်တော်ဒီထမင်းနဲ့စားအောင်လာလဲဆိုတော့အမျိုးကြောင့်လေဒီလိုမျိုးကြီးလာ NLD ပေါ်မှာအမှန်ကမဲတွေချက်ဆင်းသွားတယ်လို့တုံးသက်တယ်လည်းရှိနေပါတယ်အထူးသဖြင့်စိုင်းသားလူတွေကမျိုးဆိုရင်ပိုပြီးတော့ထင်ရှားပါတယ်စိုင်းသားမှာဆိုလို့ရှိရင် NLDကိုမဲပေးရလို့ဟာခုနကောင်းကျော်လောက်ကိုဟိုငွေကမဲပေးခဲ့လို့ပေါ့နော်ဘယ် NLD မဲပေးလို့ဘယ်လိုခုနကောင်းကျော်လောက်ကြာဆင်းလာတွေ့ရပါတယ်ဒါလို့ရှိနေဆိုလို့ရှိရင်အစီအစဉ်ရန်ကားတွေပတ်တာပဲ NLD ဟာဟလာဒီတပည့်ပြန်တော်မှာထုံးချမရှိဘူးဟလာဘယ်ဆူရတဲ့ငါတို့ကဒီထမင်းနဲ့စားရမှာလဲဆိုရင်အမြင်မျိုးရှိလာမလားဆိုတာကလည်းကျွန်တော်စဉ်းစားကြရပါတယ်ခက်တာကတော့မြန်မာနိုင်ငံမှာကဒီရေကောက်ပွဲဒီပြီးတာနဲ့ပေါ့နော် exit poll လို့ခေါ်တဲ့ဒီ
ဒီကျွန်တော်တို့စက်တန်းကောက်ကြီးမှုတွေသိချာမရှိရတာကြတော့ကျွန်တော်တို့တိကျပြောရတော့ခက်ပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ကိုမင်းစင်။အဲနောက်ကျမတို့သောတာရှင်တယောက်ကတော့ကိုမင်းဆိုးလို့နာမည်ပေးထားပါတယ်။ तू ကတော့အီးမေးလ်ကနေတစ်ဆင့်ဆက်သွယ်လာတာပါ။ तू ကဒီ NLD နဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာယုံကြည်မှုတိဆောက်မှုအားနေတာနဲ့ပတ်သက်ပြီးတော့ तू ဝေဖန်ထားတာရှိတယ်။ तू ဖြစ်စေချင်တာလေးတခုကိုအကြံပေးထားရလည်းရှိပါရှင်။ကျမတို့နားထောင်ကြည့်အောင်ပါ။
မဲပေးသူနေတာမကောင်းပေမဲ့လို့ရလကတော့ကျဉ်းက်စရာပါ။အထူးသဖြင့်တော့ SNLD 6နေရာနိုင်တာသဘောကျပါတယ်။SNLD ရဲ့ရွေးကောက်ပွဲအကျိုးမဲဆွယ်ကလေးကပြောစကားတွေကိုသဘောကျပါတယ်။ကျုံမဖြစ်ချင်တယ်လို့သခင်လည်းမလုပ်လို့ပါဘူးတဲ့။ပြောင်စုကနေပြီးတော့ခွဲထွက်မဲ့သဘောမရှိပါဘူး။ NLD အနေနဲ့မျှော်မှန်းသလောက်အနိုင်မရလို့ထပ်ကြိုးစားတာကိုလည်းထောက်ခံပါတယ်။ဒါပေမဲ့ရွေးကောက်ပွဲရှိရှိမရှိရှိအများအားကြိုးစားနေရမှာပဲမဟုတ်ဘူးလား။ဒေါန်ဆန်းစုကြည်ပေါ်မှာမိခိုလုံးအားကြီးတာကိုတော့အရေးကြီးပြင်ရမှာပါ။ပတီတွင်စီလုံးမှုအင်အားရော့ကျနေပါတယ်။အပြစ်ပေးအရေးယူတာတွေကိုလည်းစဉ်စားစားလုပ်သင့်ပါတယ်။ခွင့်လွှတ်တန်တာကိုခွင့်လွှတ်ရမှာပါ။အရေးကြီးတာတစ်ခုကတော့တိုင်းသားပါတီတွေအထူးသဖြင့်တော့ဒီ SNLD နဲ့2020မှာမဟာမိတ်ဖွဲ့တင်ပါလေဒလူလုံချင်းအဖြစ်ပြောပြောနေတဲ့ရင်ကြားစီရေးညီညာရေးတွေအတွက်အထောက်အကူဖြစ်မှာပါဥပမာအဖြစ်ရှမ်းကချင်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်ဖရယ်မူရတော်၎င်းနိုင်ငံရေးမှာထိတဲ့ဝင်ဝင်လှုပ်ဆောင်နိုင်မဲ့မျှော်လင့်ချက်တွေတိုးလာတာနဲ့အမျှတော်၎င်းညီညာရေးကိုအထောက်အကူပြုမဲ့အပြင်ဒေါန်ဆန်းစုကြည်ထမ်းဆောင်နေရတဲ့တာဝန်ဝင်ထုတ်ဝင်ပိုးတွေကိုပါပို့ပြီးတော့တက်တာစီမှာပါနောက်လာမယ့်2020ရွေးကောက်ပွဲမှာ NLD တူးတဲ့နိုင်ဖို့ထက်မဟာမိတ်ပါတီတွေနဲ့လက်တွဲပြီးတော့အောင်ပွဲခံနိုင်လို့ရှိရင်ပိုကောင်းပါလေ။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်ဖို့ကိစ္စတုန်းကမဟာမိတ်ပါတီမဟုတ်လို့ပေးလို့ဘလူးမှမဖြစ်ခဲ့ပါဘူး။အခု2019ဂျားပြတ်မှာအမ်မက်ဆနာနဲ့မှရှင်းရတာလေဒါကြောင့်မှတိုင်းသားတွေစိတ်ထဲမှာငါတို့လူမျိုးနိုင်မှငါတို့ကံကြမ္မာငါတို့ဖန်တီးနိုင်ခွင့်ရမယ်လို့ယုံကြည်သွားစီလို့ပါ။အဲ့ဒီချက်ဟာဘလောက်အနေကြီးလဲဆိုလို့ရှိရင်အစွန်းရောက်လူမျိုးရေးစိတ်ဓာတ်ကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်မလို့အာနာယပါတီ NLD အနေနဲ့ပါတီစည်းဝေးသာမကနိုင်ငံတိဆောက်ရေးဆိုင်ရာမဟာဗျူဟာတွေချမှတ်တဲ့အခါမှာမဟာမိတ်ပါတီဖွဲ့နိုင်အောင်ကြိုးစားသင့်ပါတယ်။ NLD တပါတီတဲ့လုံးဝအောင်နိုင်ရေးအစိုးရဖွဲ့စည်းရေးဆိုတာတွေဟာအခုလောလောဆယ်မှာတော့အခက်အခဲတွေ့နေရပြီဖြစ်ပါတယ်။အဲ့ဒါဟာပါတီရဲ့မူဝါဒအမှားဒါမှမဟုတ်ကြိုတင်စည်းရုံးမှုမရှိခဲ့တာကြောင့်မပြင်ဆင်ခဲ့တာကြောင့်လို့ထောက်ပြခြင်းပါတယ
်။ဟုတ်ကဲ့ပါ။အဲ့ဒါကတော့ဒီသောတာရှင်ဦးမြင့်စိုးကအီးမေးလ်နဲ့ဟိုပေးပို့ထားတဲ့စာလေးပါကိုသားညုံကိုဖတ်ပြပေးသွားတာပါ။ဒီတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကိုတစ်ချက်လှည့်ရအောင်ပါ။ဒေါက်တာအေးမောင်ရှိပါလားရှင်။ Hello ဒေါက်တာအေးမောင်ရှိပါလား။
ရှိပါတယ
်ဟုတ်ကဲ့ပါမင်္ဂလာပါရှင
်ဟုတ်မင်္ဂလာပါ
ဟုတ်ကဲ့ပါကျမတို့ဒီရခိုင်ပြည်နယ်အမ်းမြို့နယ်ကတော့အရင်တုန်းကဆိုပြည်ခိုင်ဖြိုးနယ်စစ်တပ်ရဲ့အမာခံနယ်မြေလို့ပြောရမှာပေါ့နော်အခုဒေါက်တာအေးမောင်အနေနဲ့ဒီရခိုင်မျိုးသားပါတီအနေနဲ့အနိုင်ရရှိတယ်ဆိုတော့ထူးခြားတယ်လို့ပြောရမှာပါအဲ့တော့အနိုင်ရလာပြီဆိုတဲ့ခါကျတော့ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့စီစီလုံးလုံးရပ်တည်သွားဖို့ရှိပါသလားဒါမှမဟုတ်တီးခြားအတိုက်အခံနေနဲ့ပဲရပ်တည်သွားမှာပါလားရှင
်တီးခြားအတိတ်ခံအင်အားစုအနေနဲ့ရပ်တည်တော့မှာပါအတိတ်ခံအင်အားစုဆိုတဲ့သဘောကကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ပေနဲ့เนาะညှိနှိုင်းပြီးမှဒီပြည်ထောင်စုဖွဲ့တော်တွင်မှာအတိတ်ခံအင်အားစုတစ်ခုရှိမှသာလျှင်အစိုးရကောင်တည်းကပေါ်ထွန်းနိုင်ရဲ့ဆိုတဲ့အခြေခံခံယူချက်နဲ့ရပ်တည်တော့ဖို့ဒီမှန်ထားပါ
ဒေါက်တာအေးမောင်တို့ဒီ ANB ပေါ့ရခိုင်မျိုးသားပါတီအနိုင်ရရှိတဲ့အားသာချက်ကလေးပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင်ဒီရခိုင်ဒေသခံတွေအနေနဲ့တကယ်ရခိုင်ပါတီကိုပဲတကယ်ကို PPCC ဟိုတင်းတိုင်းအားတိုင်းမဲပေးခဲ့ကြတာဒါပါလားဒါမှမဟုတ်လို့ရှင်ဒီပြည်ခိုင်ဖြိုးနဲ့ NLD ပါတီကိုဟိုမကျေနပ်လို့ပဲဟိုမပေးဘဲနေခဲ့ကြတာလားဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟိုအဲ့ဒီမှာပထမတစ်ချက်ကအစွန်ရောက်လူမျိုးကြီးဝါဒကိုတိုင်းရင်းသားတွေကလက်မခံတော့ဘူးဆိုရဲ69နှစ်ကြာလွတ်လပ်ရေးခေတ်လွန်ကာလတမိုင်းရဲ့အခြေတခုကိုမှတ်တိုင်စိုက်ကြရပဲလို့ကျွန်တော်ယူဆပါတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေက69နှစ်လွတ်လပ်ရေးအရသာကိုမခံစားရသေးဘူး။ဒန်းတူညီမျှရဲ့အခွင့်အရေးကိုပြည်ထောင်စုကမမျှဝေသေးဘူးဆိုတဲ့သဘောနဲ့သွားပါတယ်။အဲ့တော့ကြောင့်ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်ဒီအခု69နှစ်ရှိပြီ။တိုင်းရင်းသားတွေကအုပ်ချုပ်ခံဘဝမှာပဲမဖွင့်မပြိုးနဲ့ပေးတာလေးကိုဟလာယူရတဲ့ဘဝကနေမတက်သေးဘူးဆိုတဲ့သဘောဟာအခြေခံနိုင်ငံရေးတိုင်းရင်းသားတွေရဲ့နားလည်ချက်ဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားတွေဒီပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဒီဆောက်ကျင်တယ်ဆိုတဲ့ဂျီမန်းချက်နောက်မှာပါရှိတယ်ဆိုရင်အုပ်ချုပ်ခံတိုင်းရင်းသားဘဝကနေအုပ်ချုပ်တဲ့တိုင်းရင်းသားတွေဖြစ်အောင်ကိုယ့်ကျမကိုဖန်တီးပိုင်ခွင့်ရှိအောင်လွတ်လပ်ရေးခေတ်ဥပဒေကပေးထားတဲ့ကတိတွေကိုပြန်အကောင့်ထည့်ဖို့ပို့ကိစ္စဒီကိုယ်လူမျိုးကိုယ့်ပြည်နယ်ကိုကိုရောကိုယ်တိုင်ဒီဆောက်မှာပဲဖြစ်မယ်ဆိုရဲခြေခံနိုင်ငံရေးညီမှန်ချက်ရင့်တန်လာပြီဆိုရဲတိုင်းရင်းသားများရဲ့စစ်မှန်တဲ့အလို့သားပြန်တည်ဆောက်ဖို့အတွက်အန်ဒီအရှင်သင့်ဖြစ်တဲ့ဆိုရဲတမိုင်းရဲ့ခြေကိုရခိုင်မျိုးသားပါတီနဲ့တူထပ်တူတက်နိုင်ခြင်းပဲဖြစ်ပါလေလို့ကျွန်တော်တို့ဘက်က
ဟုတ်ကဲ့ပါဒေါက်တာအေးမောင်ကျေးဇူးအများကြီးတင်ပါတယ်အခုကျမတို့ CSO တွေပေါ့နော်ဒီလူရောက်ပွဲကိုကိုယ်တိုင်ကိုကြစောင့်ကြည့်ခဲ့တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကိုလှည့်ကြအောင်ပါကျေးသီးနဲ့မိုင်းရှူကိုကိုယ်တိုင်သွားပြီးတော့အကဲခံတိလာခဲ့တဲ့မတ်ရွှေကြီးဝင်းပေါ့နော် Peace and Justice မြန်မာမတ်ရွှေကြီးဝင်းအနေနဲ့ရောဒီရှမ်းပြည်နယ်မှာဒီမဲဆန္ဒရှင်တွေရဲ့ဟိုအင်တိုင်းအားတိုင်းမဲပေးခဲ့တဲ့သူတို့ထောက်ခံမှုကိုဘယ်လိုဆန္ဒတွေဘယ်လိုထုတ်ဖော်ခဲ့ကြလဲဆိုတာကိုဘယ်လိုလေ့လာလို့ရခဲ့လဲရှင်
ဟုတ်ကဲ့ပါကျွန်မအနေနဲ့ကတော့ဒီရှင်ရေကောက်ပွဲမတိုင်ခင်မှာဆိုကျေးပြီးမှရှိတဲ့ကံမှာရှိကြရပါတော့ရေကောက်ပွဲနေမှာကျွန်မအတိုင်းဆုံးမှာရှိရတာပါတကယ်တကယ်တိုင်းရင်းသားတွေအနေနဲ့ကျတော့သူတို့ရဲ့လက်ရှိတိုင်းလက်ရှိလူမျိုးပေါ့နော်လူမျိုးစုပါတီတွေကိုဘက်မှာပဲပို့ပြီးအားတက်ရရှိပါတယ်လူမျိုးစုပါတီတွေအနေနဲ့ကျတော့လေဒီတဲကြီးခဲမြေခဲအဲ့ရလေသူတို့နဲ့တူတူဟိုအမြဲတော့ကိုယ့်ရဲ့ဒီတိုင်းရင်းသားလူမျိုးသားလင်ကိုလူမျိုးတွေအကောင်းဆုံးလုပ်နိုင်မယ်ဆိုရယ်စိတ်ရဲနောက်တစ်ခုကကြတော့ဘာသာစကားပေါ့နော်ဘာသာစကားဆိုင်ရာကြီးရယ်ရယ်ဆက်တည်ဖြစ်နေတဲ့တိုင်းရင်းသားတွေဟာပုံမူပြီးတော့ဒီတိုင်းရင်းသားပါတီတွေနဲ့ပုံပြီးချိန်ဆအဆက်အသွယ်အကောင်းဆုံးတွေ့ရှိရပါလေ
ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့ဒီအားလုံးနဲ့ကျေးဇူးအများကြီးတင်ပါတယ်
ဒါကတော့မကြခင်ကကျင်းပပြည်စီသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့အင်္ဂါညတိုက်ရိုက်လေးတိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်ရဲ့နိုင်ငံသားကြီးမူဝါဒနဲ့လူအခွင့်အရေးကိစ္စဟာတသားတည်းဖြစ်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကမကြသေးခင်ကအလေးထားပြောသွားပါတယ်လူအခွင့်အရေးနဲ့ပတ်သက်လာရင်ကျွန်တို့ရဲ့စံတန်ဘိုးတွေဟာကျွန်တို့ရဲ့အကျိုးစီးပွားဖြစ်ကြောင်းတေလဆင်ကပြောတာပါဒီအကျိုးစီးပွားတွေကိုအထောက်အကူဖြစ်စေဖို့အတွက်ကမ္ဘာတစ်လွှားနိုင်ငံတွေရဲ့လူအခွင့်အရေးအခြေအနေတွေကိုမှတ်တမ်းပြုစုပြီးအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကနှစ်စဉ်အစီရင်ခံစာထုတ်ပြန်ဖို့အောက်လွှတ်တော်ကလုတ်ပန်ခွင့်ပေးထားပါတယ်ဒီအစီရင်ခံစာတွေဟာဗီယက်နမ်အပါအဝင်တစ်ကမ္ဘာလုံးကလူသားတဦးချင်းစီအတွက်အာမခံချက်ရှိမဲ့ လွတ်လပ်မှုဒီမိုကရေစီရေးနဲ့လူ့အခွင့်အရေးစတာတွေပေါ်အမေရိကန်ကပေးထားတဲ့ကတိအတိုင်းဘယ်လောက်အလေးထားကြောင်းဖော်ပြနေတာဖြစ်ပါတယ်ခုနှစ်ပိုင်းတွေအတွင်းဗီယက်နမ်နိုင်ငံမှာတိုးတက်တဲ့အခြေအနေတချို့ရှိပေမဲ့လူ့အခွင့်အရေးကိစ္စမှာတော့ဆက်ပြီးစိုးရိမ်နေရဆဲဖြစ်ပါတယ်ဒီလိုစိုးရိမ်ပွဲစင်ခေါ်မှုတွေကိုမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူ့အခွင့်အရေးအစိုးရခန်းဆောင်မှာဖော်ပြထားပါတယ်ဗီယက်နမ်အစိုးရဟာနိုင်ငံသားတွေရဲ့နိုင်ငံရေးလှုပ်ရှားမှုပေါ်တင်းကျပ်တာတွေလွတ်လပ်စွာစုဝေးခွင့်တင်းပင်းဖွဲ့စည်းခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ခွင့်စတဲ့အခြေခံရပိုင်ခွင့်တွေကိုတားမြစ်ထားဆဲဖြစ်ပါတယ်တန်ပေါင်းများစွာသောဗီယက်နမ်ပြည်သူတွေကအင်တာနက်နဲ့လူမှုမီဒီယာတွေကိုအသုံးပြုခွင့်ရလာချိန်မှာအစိုးရကတော့အင်တာနက်သုံးခွင့်ကိုနှီးမျိုးစုံနဲ့တားမြစ်နေပါတယ်2016ခုနှစ်ထဲမှာဆိုရင်ကိုယ်စန္ဒကိုငြိမ်းချမ်းစွာဖော်ထုတ်မိလို့ပြည်တံပေးခံရသူအရေအတွက်တိတိတသာတိုးလာပါတယ်။ BNM မှာနိုင်ငံသားတွေကိုဥပဒေအရအကာအကွယ်ပေးမှုနေပါပြီးတရားလက်လွတ်ဖမ်းဆီးမှုကိုခုခံကာကွယ်ပိုင်ခွင့်မရှိတာလည်းပါဝင်ပါတယ်။ BNM မှာလွတ်လပ်ပွင့်လင်းတဲ့တရားစီရင်ရေးစနစ်မရှိပါဘူး။ပြီးခဲ့တဲ့နှစ်ကအဖြစ်ပျက်တွေကိုကြည့်ရင် BNM မှာမျှတပြီးထိရောက်မြန်ဆန်တဲ့တရားခွင်မျိုးမရှိခဲ့ဘူးဆိုတာအမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့အစိုးရခန်းစားမှဖော်ပြထားပါတယ်။စာနယ်ဇင်းတွေကိုစင်စာနဲ့ထိန်းချုပ်ထားတာရော NGO အဖွဲ့တွေရဲ့လှုပ်ရှားမှုတွေပေါ်ကန့်သတ်တာတွေကို BNN အစိုးရကဆက်ပြီးလှုပ်ဆောင်နေပါတယ်လူအခွင့်ရေးဘာသာရေးလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ကိုအားကောင်းလာအောင် BNN အစိုးရကလုပ်ဖို့အရေးကြီးပါတယ်အဲ့ဒီလိုလှုပ်ဆောင်မယ်ဆိုရင် BNN ရဲ့စီးပွားရေးကိုလည်းအထောက်အကူရစေမှာဖြစ်တယ်လို့ BNN လူထုအတွက်လည်းအခွင့်လန်းကောင်းတွေအပြည့်အဝရလာမှာဖြစ်ပါတယ်ဒါအပြင်အမေရိကန်နဲ့ BNN နှစ်နိုင်ငံဆက်ဆံရေးဟာလည်းပူပြီးလွယ်ကူချောမွေလာမှဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မှောက်ချောင်းထပ်မံအသိပေးလိုရတယ်ခင်ဗျာပြည်ဦးမြန်မာပိုင်းရဲ့ဗိုလ်ထူးနေမင်းဖက်ထုတ်လင်းချက်ဒီမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရရှိထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းအစ်လစ်ပြည်နယ်ကသဘုံတွေထိမ့်ချုပ်ထားတဲ့မြို့တစ်ခုအပေါ်အစိတ်တန်းငွေနဲ့တိုက်ခိုက်ခံရလို့အရသာအများအပြားသေဆုံးနာမကျန်းဖြစ်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုဟာစီးရီးယားသမ္မတကိုတစ်ဆာခံတဲ့တပ်တွေဒါမှမဟုတ်ရုရှားတပ်တွေရဲ့လက်ချက်ဖြစ်မယ်လို့လေ့လာသူတွေတန်တမန်တွေနဲ့စီးရီးယားအရသာတွေကိုကူညီပေးနေတဲ့အဖွဲ့တွေကပြောကြပါတယ်အစိတ်တန်းငွေကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်သေဆုံးသူ100လောက်ရှိပြီးတော့နာမကျန်းဖြစ်နေသူ350ကျော်တယ်လို့စီးရီးယားပြည်သူတွေကိုလူသားချင်းစာနာကူညီတဲ့နေတဲ့ဒီတပ်ပေါင်းစုအဖွဲ့ကြီးကပြောပါတယ်အစိတ်တန်းငွေနဲ့တိုက်ခိုက်တယ်ဆိုတာကိုရုရှားကပြက်ပြက်သားသားညင်ပါတယ်စီးရီးယားအစိုးရကလည်းပြည်သူတွေပေါ်ဓာတုလက်နက်ကိုမတုံးဘူးလို့ညှင်းဆန်ခဲ့ပါတယ်ဒီနေ့လာနေတော့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မြေအောက်ရထားတစ်ခုအပေါ်မှာအသေးခံဘုံးခွဲခဲ့သူဟာခါဂက်စတန်နိုင်ငံမှာမွေးဖွားခဲ့သူရုရှားနိုင်ငံသားဖြစ်တယ်လို့ရုရှားစုံစမ်းစစ်ဆေးမှုတွေကပြောလိုက်ပါတယ်မြေအောက်ရထားတွဲပေါ်မှာဘုံးကွဲမှုကြောင့်သေဆုံးသူ14ယောက်ဖြစ်သွားပြီးတော့တော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ဘုံကွဲသူလို့မတင်ကားသူဟာကာဂက်စတန်နိုင်ငံအော့ရှ်မြို့မှာမွေးဖွားပြီး2011ခုနှစ်မှာရုရှားနိုင်ငံသားဖြစ်လာသူအက်ခဘာဇွန်ဇာလီလော့ဖ်ဖြစ်တယ်လို့ရုရှားရဲကပြောပြီးတော့သူ့ရဲ့ဓာတ်ပုံကိုထုတ်ပြန်ခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့သလားဆိုတာစုံစမ်းဖို့အဖွဲ့တစ်ခုကိုကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးကျောင်းကပြင်ဆင်နေပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှမတ်လ24ရက်နေ့ကမြန်မာနိုင်ငံပေါ်ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအချက်အလက်စုဆောင်းရေးအဖွဲ့တစ်ခုကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကဖွဲ့စည်းဖို့လုပ်နေတယ်လို့ IRIN သတင်းထဲမှာဖော်ပြထားပါတယ်။လာမယ့်သတင်းပတ်တွေတွင်မှအဖွဲ့ကိုဖွဲ့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလူခွင့်ရေးကောင်စီပြောခွင့်ရသူရဲ့အပြောကို IRIN သတင်းထဲမှာကိုးကားဖော်ပြထားပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာတော့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရေးမှုကကုဇော်ဝင်းလှိုင်ဖြစ်ပြီးအတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့တနအီစာစီစဉ်ကိုမနေ့ရှင်းလာရနေ9နိုင်တီလိုင်းတိုမီတာ16.25ဒုကနေပြန်လည်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆံမိုးယူပါခင်ဗျာ
This program has come to you from the Voice of America, Washington.